Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစမှာသောရရှင်နေပျော်ရွှင်နေကြပါစေခင်ဗျာ VOA American တန်ရဲ့2019ခုနှစ်ဇန်နဝါရီလ31ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3040 48တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
ကျွန်တော်ကြော်စမ်းတာပါဗင်နီဇူလာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးအတွက်အခိုင်အမာဆုံးထောက်ခံသွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်ဗြိတိန်ဘက်ကလူလာနေတဲ့ခွဲထွေးရေးသဘောတူညီချက်ပြင်ဆင်မှုကိုဥရောပသမ္မတကပယ်ချလိုက်ပါတယ်အပြန်အလှန်ဆွေးနွေးညှိနှိုင်းမှုဟာမြန်မာနိုင်ငံကိုပုံမိုးအင်အားတောင်းစေလိမ့်မယ်လို့ကုလသမဂ္ဂအထူးမှုချုပ်ရဲ့အထူးကွန်ဆယ်ကပြောကြားလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးပြည်ပခြေဆိုင်လူအခွင့်အရေးရှိနေသူသုံးသက်ချက်ကတော
့ဒေါက်တာညဏ္ဍာကပြောသွားတဲ့အထင်မှလည်းပါပါတယ်။နောက်ပြီးတော့ဒီဥောင်းကြီးညွန့်တင်သွင်းတဲ့အထင်မှလည်းပါတယ်။တိုင်းရင်းသားဒေသကြီးနဲ့ပတ်သက်လို့ရှိရင်ဒီပြည်တွင်းငြိမ်းချမ်းရေးကိစ္စရဲ့ဒီဆောင်ရွက်နိုင်
သတင်းတွေအပြီးမကြာခင်မှာတင်ဆက်ပေးဖို့ရှိပါတယ်။တခါမြစ်ဆုံစရဲ့တိဆောက်ရေးနဲ့ပတ်သက်တဲ့မြမအစိုးရနဲ့သဘောထားနဲ့ပတ်သက်ပြီးတော့တင်ပြချက်နိုင်ငံတကာသတင်းတပုတ်ကိုလည်းတင်ဆက်ပေးဥမှာဖြစ်သလိုနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းကြားရမှာပါအခုအရင်ဆုံးတော့ကြာသာပတေးနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
ဗင်နီဇူလာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးအတွက်သမ္မတဒေါ်နယ်ထရမ့်ကအခိုင်အမာဆုံးထောက်ခံမှုနဲ့ကြားကန်မှုပေးနေတယ်လို့ဗင်နီဇူလာအတိုက်ခံခေါင်းဆောင်ရှွမ်ဂွိုက်ဒိုကိုဗုဒ္ဓဟူးနေ့ကပြောကြားလိုက်ပါတယ်ဟွန်ဂွိုက်ဒိုဟာသူ့ကိုယ်သူဗင်နီဇူလာသမ္မတအဖြစ်ကြေညာထားတာပါသမ္မတထရမ့်နဲ့ဟွန်ဂွိုက်ဒိုတို့ဟာဗင်နီဇူလာနိုင်ငံပြန်လည်ရှင်သန်ရေးတည်ငြိမ်မှုရရှိရေးနဲ့နှစ်နိုင်ငံဆက်ဆံရေးပြန်လည်တည်ဆောက်ဖို့အတွက်ပုံမှန်ဆက်သွယ်သွားဖို့ကတိပြုကြတယ်လို့လည်းအင်ပီရိုပြောခွင့်ရဆာဆန်ဒါစ်ကဆိုပါတယ်ပြဿနာတွေဝိုင်းနေတဲ့ဗင်နီဇူလာသမ္မတနီကလပ်စ်မဒူရိုဟာဂွိုက်ဒိုနဲ့အတိုက်အခံလှုံ့ဆော်မှုကိုယ်စားလှယ်တွေနဲ့ဆွေးနွေးညှိနှိုင်းဖို့အစီအစဉ်ရှိနေတယ်လို့လည်းသမ္မတကဆိုပါတယ်ဒါပေမဲ့နောက်ထပ်တစုံတရာကျညာချင်းမရှိသေးပဲအမေရိကန်တွေဗင်နီဇူလာကိုခီးမသွားကြဖို့လဲသူကစတိပေးထားပါတယ်အစောပိုင်းတုန်းကတော့မဒူရိုအနေနဲ့အတိုက်အခံတွေနဲ့ဆွေးနွေးပြီးရွေးကောက်ပွဲဆော့ကျင်းပဖို့သမ္မတထရမ့်က Twitter ကနေတိုက်တွန်းပါတယ်ဗင်နီဇူလာကိုရင်းနှီးအခွန်ဖြတ်တောက်ရေးအပါအဝင်ဒဏ်ခတ်ပိတ်ဆို့ဖို့ဆိုတဲ့အမေရိကန်ရဲ့ချိန်ချောက်မှုကြောင့်မဒူရိုလေတံပြုတ်လာဟန်ရှိတယ်လို့လဲသူကဆိုထားပါတယ်ဘူဒူနဲ့အစောပိုင်းမှာရုရှား RIA သတင်းဌာနနဲ့ပြုလုပ်တဲ့အင်တာဗျူးတစ်ခုမှာတော့မစ္စတာမဒူရိုကဗင်နီဇူလာနိုင်ငံကောင်းကျိုးအတွက်ဆွေးနွေးဖို့လိုလားတယ်လို့ပြောဆိုခဲ့ပေမဲ့2025အထိသမ္မတရွေးကောက်ပွဲအသစ်လုပ်မှာမဟုတ်ဘူးလို့လည်းဆိုထားပါဗျ။
American ထောင်လိုင်းအဖွဲ့ရနဲ့သမ္မတ Donald Trump တို့ကြားကာလတားရှိမပြေလည်မှုတွေကိုပြန်ပြီးအဆပြိုးလာပုံရတဲ့ Twitter အရေးသားတွေကိုဗုဒ္ဓဘူးနေမှာသမ္မတကရေးသားခဲ့ပြီးထောင်လိုင်းအဖွဲ့ရတတိပေးခဲ့တဲ့ IS စစ်သွေးကြော်ရီမြောက်ကိုရီးယားအရေးနဲ့အီရန်ဆိုင်ရာအရေးတွေအတွက်သိသိအောင်ပြောဆိုခဲ့ပါတယ်။ထောင်လိုင်းအကြီးအကဲတွေအနေနဲ့ရင့်ကျက်မှုတိတ်မရှိသလိုတိတ်ကိုတက်ကြွမှုလည်းကင်းနေတယ်လို့ပြောဆိုခဲ့ပြီးသူတို့ဟာအဓိကလုပ်ငန်းဆိုင်ရာတိုးတက်မှုရှိစေဖို့အတွက်တာဝန်ရှိတယ်လို့သမ္မတထရမ့်ဇက်တိုက်ရေးသားခဲ့တဲ့ Twitter တွေမှာဖော်ပြထားပါတယ်။သူသမ္မတဖြစ်လာခြင်းက IS စစ်သွေးကြော်ရီကိုစီးရီးယားမှာထိမ့်မနိုင်တိတ်မရဖြစ်နေကြတဲ့ဖြစ်ကြောင်းနဲ့အဲ့ဒီချိန်ကဆက်ပြီးတော့တိုးတက်မှုတွေအကြီးအကျယ်ရလာသလိုအထူးသဖြင့်ပြီးခဲ့တဲ့သတင်း၅ပတ်လောက်အတွင်းမှာအသီးသီးသားသားတွေ့ခဲ့ရတယ်လို့ရေးပါတယ်။ဒါအပြင်ကာလီဖိတ်တွေကိုမကြခင်မှာချိန်မုံနိုင်တော့မှာဖြစ်ပြီးဒီကိစ္စကအရင်လွန်ခဲ့တဲ့2နှစ်လောက်ကစဉ်လောက်မစဉ်းစားနိုင်ခဲ့တဲ့အရာမျိုးဖြစ်ကြောင်းလည်းပြောပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးကိုကြည့်ရင်လည်းဘယ်တော့ကနေမှမတူအောင်ကောင်းမွန်နေတာတွေ့ရတယ်လို့သမရကရေးပါတယ်။မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်ဖြတ်သန်းအခွင့်အလမ်းရှိလာသလိုအီရန်နဲ့ပတ်သက်ပြီးထောက်လန်းရေးရရှိပြီးတင်ပြချက်တွေကလည်းမှားနေတယ်လို့ရေးပါတယ်။ဒါပြင်ထောက်လန်းရေးတွေကြောင်းပြန်တက်ဖို့လိုနေပြီဆိုလဲသမရကရေးသားခဲ့တာပါ။အမျိုးသားထောက်လန်းအကြီးအကဲဒန်ကုတ်ချ်နဲ့ CIA FBI နဲ့ NSA အပါအဝင် American ထိတ်တန့်ထောက်လန်းအဖွဲ့ကြီး၅ဘက်ကခေါင်းဆောင်တွေကကမ္ဘာတဝန်းချင်းချောက်မှုများဆယ်ရနှစ်ပတ်လည်အစဉ်ခန်းဆားဖြစ်သူတို့ရဲ့တွေ့ရှိချက်တွေကိုအင်ကာနေကအထက်လွှတ်တော်ထောက်လန်းကော်မတီကိုတင်သွင်းခဲ့တာဖြစ်ပါတယ်။
ဗြိတိန်နိုင်ငံဥရောပသမဂ္ဂကခွဲထွေးရေးသဘောတူညီချက်ပြန်လည်ညှိနှိုင်းဖို့ဗြိတိန်ရဲ့အထောက်အမှုတွေကိုဥရောပသမဂ္ဂကဗုဒ္ဓဟူးနေ့ပယ်ချလိုက်ပါတယ်။မတ်လ29ရက်နေ့မှာနှုတ်ထွက်ဖို့စီစဉ်ထားတဲ့ဒီကိစ္စနဲ့ပတ်သက်ပြီးဗြိတိန်အတွက်ပိုအရေးတန်မဲ့အချက်တွေထည့်သွင်းပြောင်းလဲဖို့ဗြိတိန်ပါလီမန်အမတ်တွေအင်္ဂါနေ့ညကမဲခွဲဆုံးဖြတ်ပြီးတော့ဝန်ကြီးချုပ်ထရီဇာမေကိုဘရပ်ဆဲလ်ကိုပြန်လည်ဆီလွှတ်ခရရတာဖြစ်ပါတယ်။ Dharma Uyoba Commission of Young Claude John Gagaro. Suha, Britain, when you get Pyojaje, Pyongle, Jet, and Jaja to go not on Gibime. Pyongle, Mapyongle, Menica the Wotun Jet, I may sell at Hara, Consonant, Kurido Nilan Pitello, Uyoba Palima, Madu, Pyojaja Pepare. Britain up, Bao Lugini, Bao Ninanginis, Razu, Messina Mulu, Mr. Young Gagas, Suare. Britain Madrigaro, Unijona Uyoba the Maga, you can yash it at the Bodun Jegu, a pian nimbetayara pepare, Dajang, Britain Ha, Uyoba the Magan and Bath the Bodun Jemma Miave, Lankoyama, Chi Saimau, the two are suing Yavare.
Afghanistan and Yangani, American Tatrin and Nidu Mohammed Tatri, Alum Pianu Dine, Afghamigo, Migo Tombi, American and Mohammed Rigo, Jump at the Mori, Taika Murigani, Gagwe B. Dre, and these are Lung and Rigo. Those how may, Nibinya, a query, two down bow. American at Taliban Peruja, Bodupunima, the war to Niger Yagibare. American beggar Afghanistan Piane Bouncy is saying at two goes lay, Samir, Kali Sene, Gada Nangama, the Rintabat, Nibaja, Drissom, he named who is Zedai Loke Agani, Sene Nimara, beat that kid now. Taliban beggar, he named Mulla Shah Mohammed Abbas, Sene Gazaiga, a desigual topio get up, Sibari. Nibinya sang a point of poiga, so beautiful did Duntunbo to Piensani Jone, so Piachetri, Chama being February in the Sangayani, Gardening and Duhama Chimpaman, now the Chi Dresson, Bema Chabiama, Pichon, Daliman Lula at the Lim Media Go, Sunny Zaika, Bio Jacketaba, a cooler Bojima, a Sunnibogo, Chimpabo, Lonely Jone, Afghanistan Nangangani, Nangaja, Tedri, Tokwamu, Dejan, Loden in it, Eri Sunnibuema, Riga, Ianchi Nangandri, Gula the Magane. Islam Nangandriga, Gozele River, Deojama, Pichang, and Piobari, Taliban Ribagale, Afghanistan, Mibogani, Nangandaga, Jampa Wadago, a don't chagum, my people dread, Ama come up, Pichang, and Piana, Piojaki, buddy.
View American Dam and Epe Mavada season ago, Minet Chow Nagani, Corona IT, Line to be the Tons and Nick, Kilo has good don't tonga. Line to be the Lise, Kilo has Conley Shetonia. Line to be the Lise Shet, Kilo has Chowting Natonia. Dudia Nayuama, Lila Mita, Dia Guse, Kilo has Tinga Kong Arugani, your tolerant pinwar.
Was in the mirror of you with Rene Celebio Bianiver? A piano swinny Palemuham, your manangan of Pumu in a counseling mellow. Clother Maga, dream who joy, your manangan saying a two goose there at Jolly Barre. Genuilla. Sessi Yagani, Nasegui and eighty, Yamanang without her accusing Bima, Tupianginare Kama, Miss Christine Dagnaga, Gulu Popiari da Pipar. Lula Zodola Gunha, Luda Alon, Thumbu, Wunyan Lungan, Lelami Wood, Diga Jara Jang, Lula Zodola Gun Missi, Galeri, Drat, Yamudan, Namilo, Sayung Dwa, Malek, Kaka Yamme, Duka Yamme, Yungi Mup Janet, Tisawiya, Emden, Yigi, Subira, Yakan, Chin, and Epa, the Beat, Luigi, Jama Sele Popia Tower. Yamanang and Tawanuma, Pidure in Sine Yare, Nia Sunqua, Ship Yam Yare, Kisao, Kindre Pishin, Sundapo Yure, IDB's Kanu, Pithina, IDB, Bacon, Longsombi, Gontika, Sisi, Migu King, Pianle, Bawati, Sawy, Sanya, Muda, Sit, Mahabuadi, Yisrebu, Suraju Bandi, Srekisau Leve, Gladamaga, Dream Mujure, Tukuslega, Juzure, Lutuetina, Jama, Pojatawa, a good lessee, you can be named Mia Chenea, Luzajin Sana, Tapan Musanya, Fresi, Thobu, Kakesia, Duka de Pianabu, Kakesia, Suatua, Nalere, Tabin Mele, Eidamashi, Yadaru, Punibu, Luzajin Sana, Mure, Nangara, Thin Ferry, Thoya, Queen People, Yegi, Redra, Lenata, Popia Tower, Picata Kamuru, Tanang the Mia, Mansun, Jatan Yabule, Tumarat, I don't have the rule, Lumu, Wunan, Kazayipian, and Yat Hatai, Tanaga, Jubani Muru, Leve, Suga.
Bangladesh Nangango Tabi Colonel, Ronjari Go Tani Pianpo Yedre, Nama Suaga, Shame Me Losa Lazibu, Nanganagani, Wenwen Pia Bijabu, Bangladesh Winjijo Sheikh Hasinaga, Bodupune, Mapio Jalibari, Bangladesh Winjijo Yenema, Vietnam Tudia Nanganjai Winji. Muing, Guang Dun Zone, Dresson Zima, Kulu, Pioja Laitaba, Bangladesh Nangan in it, Dainachi, Runja Duka, the Rigo Lekantara Dre, Vietnam got Chichu Gedalu, Bangladesh Nanganet, Tatar and Shijang Piatar in it, American Tolang Adam Gule, Luzanke Delu, Bangladesh Galare, the Rendrim of Popia Tabari, Bangladesh Namiamaja, Duka de Pian Lekanye Dre, the Bodu Saju Chosu Tabime, Accounte Poimaro, Negui Nidi Delu, Punicho Gap Yoga Jang, Pianjai Drumway. Isanu Karam got the rent out to go, Piobari. ကောက်ဆက်စပစားမှာရှိတဲ့ဒုက္ခတဲ့တချို့ကိုတော့ဘန်ရှန်ချဒေတာကိုယာယီပြောင်းရွှေ့ပေးထားတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ရဲ့အမှုဆောင်ဒါရိုက်တာ Henry Defoe ကလည်းမြန်မာနိုင်ငံင်းနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်း Kofi Annan ဦးဆောင်တဲ့ရခိုင်ရေးကော်မရှင်ရဲ့ရွန်ဂျာပဋိပက္ခဖြစ်ရှင်ရေးအကြံပေးချက်တွေကိုလိုက်နာဖော်ဆောင်ဖို့အတွက်မြန်မာအစိုးရကိုတိုက်တွန်းထားပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရခိုင်ပြည်နယ်ကထွက်ပြေးခိုလုံခဲ့တဲ့ရွန်ဂျာ9သိန်းကျော်ဌာနေပြန်ရေးအတွက်လည်းတင့်တော်တဲ့အခြေအနေတွေကိုဖန်တီးပေးဖို့လိုအပ်နေသေးတယ်လို့နေပြည်တော်မှာတနင်္လာနေ့ကပြောကြားခဲ့တာပါ။အ
မေရိကန်ပြည်ထောင်စုအလဲပိုင်းကုန်ထုတ်လုပ်မှုပြန်လည်ရှင်သန်ရေးလုပ်ငန်းဖြစ်တယ်လို့ဆမ်ဒါထရမ်ကညွှန်ထားတဲ့အရမအီလက်ထရောနစ်ဆိုင်ယုံတီဆောင်ရေးစီမံကိန်းတစ်ခုကိုတရုတ်ဘက်ကပြန်လည်ရုပ်သိမ်းလိုက်ပါတယ်။Foxconn Technology Group ကကမ္ဘာ့ဈေးကွက်အခြေအနေကြောင့်သူတို့စီမံကိန်းကိုအမေရိကန်အနောက်အလယ်ပိုင်း Wisconsin ပြည်နယ်မှာတည်ဆောက်ဖို့လုပ်ထားတာကိုရုပ်သိမ်းတာဖြစ်ပေမဲ့ကတိပြုထားတဲ့အတိုင်းအလုပ်ကိုင်1000ကျော်ဖန်တီးပေးသွားဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ဒီလုပ်ငန်းကြီးတည်ဆောက်ဖို့2019မှာစတင်ကြေညာခဲ့စဉ်တုန်းက Foxconn Company ကအမေရိကန်ဒေါ်လာ3,100ဆယ်ဘီလီယံယင်းနှိမ့်နှံဖို့ကတိပြုခဲ့ပေမဲ့သူတွေသားလုပ်ငန်းအတွက်တော့အဲ့လောက်ထိယင်းနှိမ့်နှံဖို့ဆိုတာပြောမထားပါဘူး Foxconn Company ဟာအမေရိကန်နည်းပညာကုမ္ပဏီ Apple အတွက်အဓိကအထောက်ပံ့ပေးနေတဲ့လုပ်ငန်းဖြစ်ပြီးကမ္ဘာမှာအကြီးမားဆုံး electronic ပစ္စည်းတွေတာဝန်ယူထုတ်လုပ်ပေးနေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ
် American ပြည်သူတန်းပေါင်းများစွာအခုရက်ပိုင်းတွေအတွင်းမကြုံစဘူးထုခဲ့တဲ့အေးအေးဒဏ်ကိုခံစားနေကြပါတယ်အေးအေးဒဏ်လွန်ကဲနေချိန်မှာလေအေးတွေတိုက်ခတ်နေတဲ့အတွက်မိနစ်ပိုင်းအတွင်းမှာပဲရေခဲကိုက်တဲ့ဒဏ်ကိုခံစားနိုင်တာကြောင့်တချို့ဒေသတွေမှာယထာခီးစင်တွေဆိုင်းငံ့ထားသလိုကျောင်းတွေအလုပ်တွေပြပွဲတွေနဲ့တချို့ရုပ်တံထုတ်လုပ်မှုတွေကိုပါဆိုင်းငံ့ထားကြတာဖြစ်ပါတယ
်ကျားသာပရင်းနေမနဲ့ခင်ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုဦးကျော်စံသားနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bambis.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲဖမ်းယူနားဆင်နိုင်ပါတယ်အခုတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေမတိုင်ခင်နိုင်ငံကထိတ်တန့်ရောက်သတင်းလွှာတပုတ်ကိုတင်ဆက်ချင်ပါတယ်ဗင်နီဇွဲလားနိုင်ငံဒီမိုကရေစီပြန်လဲထွန်းကားရေးအတွက်သူ့ရဲ့ခိုင်မာတဲ့ထောက်ခံမှုကိုပြတဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဟူးနေ့မှာဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုနဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့တယ်လို့အင်ဗျူရောကပြောပါတယ်။ဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ကယာယီသမ္မတအဖြစ်သူ့ကိုယ်သူကြေညာထားပြီးနောက်အမေရိကန်ရဲ့ထောက်ခံမှုကိုရပါမယ်နိုင်ငံကြီးတချို့ရဲ့ကန့်ကွက်မှုနဲ့ရင်ဆိုင်နေရပါတယ်။နိုင်ငံတကာကစိတ်ဝင်စားနေတဲ့ဗင်နီဇွဲလားနိုင်ငံနောက်ဆုံးအခြေအနေကိုဒေါ်ခင်မျိုးသက်ပြောပြမှာပါ
။ဗင်နီဇွဲလားနိုင်ငံမှာယာယီသမ္မတအဖြစ်နဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွာယီရိုကကြေညာခဲ့တဲ့နောက်မှာအမေရိကန်သမ္မတကသူ့ကိုထောက်ခံကြောင်းပြောကြားခဲ့တာဖြစ်ပါတယ်။ဗိုလ်တပူးနေကတော့အတိုက်ခံခေါင်းဆောင်ဂွာယီရိုနဲ့သမ္မတထရမ့်တို့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့တယ်လို့သမ္မတအင်ဗျူကထုတ်ပြန်ပါတယ်။သမ္မတနီကိုလတ်မာဒူရိုကဗင်နီဇွဲလားနိုင်ငံရဲ့နိုင်ငံရေးပြဿနာကိုဖြေရှင်းဖို့အတွက်အတိုက်ခံဘက်ကကိုယ်စားလှယ်တွေနဲ့ညှိနှိုင်းလိုတဲ့ဆန္ဒရှိနေတယ်လို့ဂွာယီရိုကိုထောက်ခံတဲ့သမ္မတထရမ့်က Twitter မှာရေးခဲ့ပြီးတဲ့နောက်မှာအခုလိုတယ်လီဖုန်းဆက်ပြောကြရဲဆိုတဲ့သတင်းထွက်လာတာပါတချိန်ထဲမှာပဲသမ္မတထရမ့်ကနောက်ထပ်တစ်စုံတရာထပ်ပြီးတော့မကြေညာမချင်းဗင်နီဇွဲလားနိုင်ငံကိုအမေရိကန်နိုင်ငံသားတွေခီးမသွားဖို့အတွက်တတိပေးထားပါတယ်သမ္မတရဲ့နိုင်ငံတော်လုံခြုံရေးအကြံပေးဂျွန်ဘိုလ်တန်ကလည်းဗင်နီဇွဲလားနိုင်ငံနဲ့ရွှေရင်းနှင်းနဲ့တခြားဗင်နီဇွဲလားလူသုံးကုန်တွေဆိုင်ရာစီးပွားရေးလုပ်မယ်ဆိုရင်ဒါတွေကိုဗင်နီဇွဲလားပြည်သူတွေလက်ထက်ကနေမာဖီးယားလိုဖြစ်နေတဲ့သမ္မတမာဒူရိုကခိုးယူထားတာတွေဖြစ်တဲ့အတွက်တတိထားကြဖို့ပြောပါတယ်သမရမာဒူရိုကတော့သမရယာရူးကနေနှုတ်ထွက်ပေးဖို့အတွက်ခုထိညှင်းဆုံနေပါတယ်။ဒါပေမဲ့သူဟာဗင်နီဇွဲလားနိုင်ငံကောင်းစားရေးအတွက်အတိုက်ခံအင်အားစုတွေနဲ့တွေ့ဆုံဆွေးနွေးဖို့အသင့်ရှိတယ်လို့ရွေးကောက်ပွဲကိုလည်းစောစောကျင်းပပေးမယ်လို့ပြောပါတယ်။ရုရှားသတင်းဌာန RIA နဲ့ဗိုလ်တပူးနေမေးမြန်းခန်းမှာမာဒူရိုကအခုလိုပြောခဲ့ပေမဲ့ရွေးကောက်ပွဲကိုတော့2020ကျပ်မှာကျင်းပပေးမှာဖြစ်ကြောင်းပြောပါတယ်။အတိုက်ခံဘက်ကထိန်းချုပ်ထားတဲ့ဗင်နီဇွဲလားလွှတ်တော်ကမာဒူရိုရဲ့သမရအဖြစ်ရှိနေမှုကိုတရားမွန်ကြောင်းကြေညာခဲ့ပြီးတဲ့နောက်မှာအတိုက်ခံခေါင်းဆောင်ဂွာဒီယိုကပြီးခဲ့တဲ့သတင်းပတ်တွေမှာပဲသူ့ကိုယ်သူယာယီသမရအဖြစ်ကြေညာခဲ့တာပါ
။ En el caso negado de que hoy a mí me pase algo
ကျွန်တော်ဒီကနေ့ထူးဖြစ်သွားမယ်ဆိုရင်လူလူကဘာဆက်လုပ်ရမယ်ဆိုတာကိုသိကြပါလား။နောက်ပြန်မှာဆန္ဒပြဖို့ရှိတယ်လို့စနေနေ့မှလည်းဆန္ဒပြဖို့ရှိပါတယ်။ကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပါတာဝန်မှုတရားတွေကိုဘယ်လိုထမ်းရရမယ်ဆိုရဲလမ်းကြောင်းကိုလွှတ်တော်ကရှင်းရှင်းလင်းချပြထားပါတယ်။အဲ့ဒါကတော့အာဏာကိုမတရားစုကင်ထားတာအဆုံးသတ်ဖို့အစိုးရအကူပြောင်းလုပ်ဖို့နဲ့လွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပဖို့ပါ။ဗင်နီဇွဲလားနိုင်ငံမှာဒီလမ်းကြောင်းကိုလုံအောင်ပြောင်းပြလို့မရဘူးဆိုတဲ့အချက်ကိုအလုံးကားပြနေပါတယ်။
American Asuaga, Venezuela Asuabai, PDVSA Comunico, Yeu Tankake, and now by Ataikan Gowns on Guadioga, Tugodu, Yai Damra, Pichinia Geraba, Venezuela Asua Shinijo, Derek William Sepka, Maduro, a socialist Suaboma Santin, a Guadio, a Luyatu, Songs and Tolamu is Satin like Birena, Guadio, Wiji, Sayan Account, go Tenchopo by Loki Bari, Tabian, Guadio go Nang and Ring on a Tokwa Grandma, Baby Mode. တရားရုံးကိုချက်ထားခဲ့တာပါဒီလောက်ရတဲ့အတွက်နောက်ဆက်တွဲအကျိုးဆက်တွေရှိလာနိုင်တယ်လို့ပြောပြီးအမေရိကန်မျိုးသားလုံခြုံရေးကြံပေးဂျွန်ဘိုလ်တန်ကရှေ့နေကျုပ်ဆက်ကိုသတိပေးခဲ့ပါတယ်အတိုက်ခံခေါင်းဆောင်ဂွာဒီယိုကလည်းမာဒူရိုရဲ့အုပ်ချုပ်မှုအောက်မှာအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ပြည်သူတွေကိုလမ်းမာတွေပေါ်ထွက်ဆန္ဒပြဖို့အတွက်ဆော်ဩခဲ့တာပါ
ကမ္ဘာကောင်းမဲ့ရလာတဲ့ဒီအာဏာရှင်ဟာဗင်နီဇွဲလာပြည်သူတွေအတွက်ဘာမှလုံဆောင်ပေးကြတာမရှိပါဘူးနှိမ့်ဆက်မှုတွေဖိနှိပ်မှုတွေကိုပဲလုပ်နေတာဖြစ်ပါတယ်သမရမာဒူရိုအာဏာရလာတဲ့6နှစ်တာကာလအတွင်းဗင်နီဇွဲလာနိုင်ငံရဲ့စီးပွားရေးဆိုးဝါးလာသလိုပြည်သူသုံးသန်းကျော်ဟာလည်းဆန္ဒရိတ်ခါနဲ့အခြေခံစီးပွားတွေမရှိတဲ့အတွက်နိုင်ငံကိုဆန့်ခွာထွက်ပြေးခဲ့ကြတာပါသမရမာ
ွန်းလိုက်ပြီးဗင်နီဇွဲလားပြည်သူတွေကိုလည်းစစ်တပ်ကိုပြည်သူတွေဘက်ရက်တီဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေဗိုလ်တပ်ဦးနေမှာနှစ်နာရီကြာငြင်းချမ်းစွာဆန္ဒပြဖို့အတွက်ပန်ကြားထားတာဖြစ်ပါတယ်။ American ပြည်ထောင်စုကဂွာဒီယိုကိုဗင်နီဇွဲလားနိုင်ငံရဲ့ယာယီခေါင်းဆောင်ဖြစ်တဲ့အသိအမှတ်ပြုထားပါတယ်။ဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးအခြေအနေတင်းမာမှုတွေရှိနေတာမို့ American နိုင်ငံကြီးဌာနကအမေရိကန်နိုင်ငံသားတွေဗင်နီဇွဲလားနိုင်ငံခီးသွွားသတိပေးချက်တွေကိုအင်္ဂါနေ့မှာပဲထုတ်ပြန်ခဲ့ပါတယ်
။ဗင်နီဇွဲလားနိုင်ငံအခြေအနေကိုဒေါက်ကင်မြို့သက်ပြောပြခဲ့သွားတာပါ။အခုတော့မြန်မာပြည်ဆိုင်ရာသတင်းတွေကိုဆက်တိုက်တင်ဆက်ပါမယ်။မြစ်ဆုံဆဲတိဆောက်ဖို့မလိုအပ်တော့ဘူးဆိုတာမြန်မာအစိုးရဘက်ကတည်ထားပေမဲ့တရုတ်နဲ့ချုပ်ဆိုထားပြီးသားရင်းနှီးမြှုပ်နှံမှုတွေရှိထားပြီးသားဖြစ်နေတဲ့အတွက်ဒီစီမံကိန်းကိုဘယ်လိုနည်းနဲ့ပြောင်းလဲလှုပ်ဆောင်သွားမလဲဆိုတာမြန်မာအစိုးရဘက်ကအကောင်းဆုံးနည်းလမ်းတွေစဉ်းစားနေကြောင်းနိုင်ငံသားရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဦးတောင်ထွန်းကအင်္ဂါနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားတာပါမြစ်ဆုံဆဲကိစ္စမြန်မာအစိုးရဘာတွေစဉ်းစားနေတယ်လဲဆိုတာကိုတော့မန်းအင်ဂျင်နိုင်ကကောက်နှုတ်တင်ပြထားပါတယ်
ကချင်ပြည်နယ်ကမြစ်ဆုံဆဲစီမံကိန်းကိုစတင်ခဲ့တဲ့အချိန်မှာတည်တည်ချာချာစဉ်းစားတွေးခေါ်ခဲ့ခြင်းမရှိသလိုလူမှုအတိုင်းဝိုင်းနဲ့တဘာဝပတ်ဝန်းကျင်ဘလောက်ထိထိခိုက်နိုင်မလဲဆိုတာတွေကိုသုံးသပ်စဉ်းစားခြင်းမရှိခဲ့ဘူးလို့ဝန်ကြီးဦးတောင်ထွန်းကသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ
် With regard to this, I'd like to say that this project was conceived
မြစ်ဆုံဆဲကိစ္စနဲ့ပတ်သက်လို့ပြောရရင်လွန်ခဲ့တဲ့အစိုးရလက်ထက်ကလေးကစတင်ခဲ့တာဖြစ်ပြီးပြီးခဲ့တဲ့အစိုးရလက်ထက်မှာတော့ဒီစီမံကိန်းကိုရပ်ဆိုင်းခဲ့ပါတယ်။အကြောင်းရင်းကတော့ဒါဟာအလွန်ကြီးမားတဲ့စီမံကိန်းတစ်ခုဖြစ်တယ်။နောက်ပြီးဒီစီမံကိန်းကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်မှုအလွန်များမယ်၊ရွာတွေလူတွေအတော်များများရွှေ့ပြောင်းရမယ်။ဒီလိုထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်ပြီးလုံလောက်တဲ့စဉ်းစားမှုမျိုးမရှိခဲ့တဲ့အတွက်ကြောင့်လည်းအရင်အစိုးရလက်ထက်ကလေးကဒီဆဲစီမံကိန်းဆောက်လုပ်တာကိုရပ်တန့်ခဲ့တာပါ။
ဒါပြင်မြစ်ဆုံဆဲဆောက်လုပ်တဲ့နေရာကပြဿနာရှိနေကြောင်းဦးတောင်ထွန်းကပြောပါရယ်မြစ်ဆုံဆဲလုပ်မဲ့နေရာနဲ့မလန့်မကန်မိုင်50ဝန်းကျင်မှာသခိုင်းငလျင်ကျောရှိနေတဲ့ဆိုတဲ့အချက်ကိုဝန်ကြီးဦးတောင်ထွန်းကထောက်ပြပါရယ်နောက်ရေလွှမ်းမိုးမဲ့ area ပမာဏဟာစင်ကာပူနိုင်ငံရဲ့2ဆလောက်တောင်ရှိနေတဲ့အတွက်အဲ့ဒီမြေမှာလုတ်ကင်စားတောက်နေတဲ့ကြေးရွာပေါင်းများစွာကိုရွှေ့ပြောင်းပေးရမယ့်ကိစ္စဟာတကယ့်ကြီးမားတဲ့ပြဿနာဖြစ်တယ်လို့လည်းဦးတောင်ထွန်းကဆိုပါရယ်အထူးသဖြင့်မြစ်ဆုံဆဲတိဆောက်ရေးအတွက်တရုတ်အစိုးရဟာတက်ဆိုင်သူအားလုံးနဲ့တိုင်ပင်ဆွေးနွေးခဲ့ခြင်းမရှိခဲ့ဘူးလို့ဦးတောင်ထွန်းကအခုလိုဝေဖန်ပါတယ
် Having started the project, they did not consult the locals or the
ဆဲတိဆောက်မှုအတွက်တရုတ်ဘက်ကဒေသခံပြည်သူတွေသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကျွမ်းကျင်သူတွေအပါအဝင်အခြားတက်ဆိုင်ရာကျွမ်းကျင်သူတွေအားလုံးနဲ့တိုင်ပင်ဆွေးနွေးခဲ့ခြင်းမရှိခဲ့ပါဘူးစေတီဆောက်ရေးစီမံကိန်းဆုံးဖြတ်ဖို့ဆိုရင်သူတို့အနေနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာတည်ရောက်မှုတွေကိုတိုင်းတာတဲ့ဌာနသဘာဝပတ်ဝန်းကျင်ဆိုင်ရာစီမံခန့်ခွဲမှုဌာနစတာတွေနဲ့ပူးပေါင်းဆောင်ရွက်သင့်ပါတယ
်ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စီမံကိန်းကြီးကိုတရုတ်ကသူ့ဘာသာသူဆုံးဖြတ်လုပ်ကင်ခဲ့ကြောင်းဦးတောင်ထွန်းကပြောပါတယ
် China does not need that electricity anymore. In fact, the electricity was mapped.
တရုတ်အနေနဲ့လက်စစ်တပ်အားထပ်ပြီးမလိုအပ်တော့ပါဘူး။အရင်ကတော့ယူနန်ပြည်နယ်အတွက်လက်စစ်တပ်အားပံ့ပိုးပေးဖို့ဖြစ်ပါတယ်။အခုတော့ယူနန်မှာရောတရုတ်ပြည်တွင်းမှာပါလက်စစ်တပ်အားကပိုရှံနေပါတယ်။ မြန်မာဘာဝင်အိန္ဒိယနိုင်ငံတွေကလျှက်စစ်စွမ်းအားတွေရောနောက်ဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာကိုဖျက်ပြီးယူထားတဲ့လျှက်စစ်စွမ်းအားတွေတရုတ်မှာရှိနေပါတယ်
။ဒါကြောင့်အခုဆိုရင်မြေဆုံဆဲမလိုအပ်တော့ဘူးလို့ဦးတောင်ထွန်းကဆိုပါတယ
်။အခုချိန်မှာဒီဆဲဆောက်ဖို့မလိုတော့ပါဘူး။ဒါပေမဲ့လည်းသူတို့ကဒီဆဲအတွက်ရင်းနှီးမြှုပ်နှံထားပြီးပြီဆိုတော့ရေစုံမြေစုံအထိဒီလူတွေကဆက်ပြီးလှုပ်ချင်နေတာပါ။
အခုလိုမှားနေတဲ့ကိစ္စကိုဘယ်နည်းနဲ့မဆိုဆက်လုပ်မလားဒါမှမဟုတ်ဒီအမားကိုအမှန်ဖြစ်အောင်လုပ်မလားဆိုတဲ့မိကွန်းနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့အကောင်းဆုံးအဖြေနည်းလမ်းကိုစူးစမ်းရှာဖွေနေကြောင်းဦးတောင်ထွန်းကပြောပါတယ
်ဘယ်လိုအဖြေလဲဆိုတာကျွန်တော်လည်းမသိပါဘူးသူတို့အနေနဲ့အခြားနည်းလမ်းမျိုးစုံကိုစဉ်းစားနေပါတယ်ဆယ်ရဲ့အရွယ်အစားကိုရှော့ချပြီးအခြားနေရာရွှေ့ပြောင်းမလားဒါမှမဟုတ်ဒီဆယ်ဆောင်မဲ့အစားအချားစီမံကိန်းကြီးတွေနဲ့အစားထိုးပေးမလားဥပမာကြောက်ဖြူရင်နဲ့စီမံကိန်းလိုမျိုးပေါ့ဗျာလူတွေကကြောက်ဖြူစီမံကိန်းအကြောင်းပြောကြတယ်ဒီနေရာမှာလဲကနဦးအစက 6.5 ဘီလီယံဒေါ်လာစီမံကိန်းအစားတကယ်စာချုပ်ချုပ်ဆိုသဘောတူတဲ့အခါမှာ 1.3 ဘီလီယံဒေါ်လာအထိရှော့ချနိုင်ခဲ့ပါတယ်ဒါဟာဒီစီမံကိန်းကြီးကိုမလိုချင်လို့မဟုတ်ပါဘူးကျွန်တော်တို့အိန္ဒိယနိုင်ငံတွေရဲ့အမှားမျိုးလိုက်မမှားရအောင်ကျွန်တော်တို့ရှောင်လို့တဲ့အတွက်ဖြစ်ပါတယ်
လက်ရှိချိန်ထိတော့မြေဆုံဆဲစီမံကိန်းအတွက်တရုတ်နဲ့အရင်ကချုပ်ဆိုထားတဲ့စာချုပ်ပါအချက်တွေကိုအများပြည်သူသိအောင်အစိုးရဘက်ကတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူးရှင
်။မင်းညနေတင်ပြခဲ့တာပါခင်ဗျာ။အခုတော့ပွဲစည်းပုံဆိုင်ရာသတင်းတပုတ်ကိုလည်းပြောပြခြင်းပါတယ်။ NLD ပါတီကအစိုးတင်သွင်းလိုက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စအောင်မြင်ဖို့အရေးမှာတက်မတော်ကအဓိကကျနေပြီးဖွဲ့စည်းပုံပြင်ဆင်ရေးတောင်းဆိုနေကြတဲ့တိုင်းသားနဲ့ပြည်သူတွေရဲ့လူဝင်ဆန္ဒကိုတမရော်ကဘလောက်ထိလိုင်လျောလာမလဲဆိုတာစောင့်ကြည့်ရမှာဖြစ်ကြောင်းဥပဒေပညာရှင်တချို့နဲ့ပြည်ပအခြေဆိုင်တိုင်းရင်းသားခေါင်းဆောင်တချို့ကမေးခွန်းထုတ်လိုက်ကြပါတယ်။ဒါနဲ့ပတ်သက်ပြီးတင်ပြကြပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေစောလင်စွာပြင်ဆင်နိုင်ရေးအတွက်ပူပေါင်းကော်မတီတရက်ဖွဲ့စည်းရေးအစိုးကို NLD ပါတီကဇန်နဝါရီ29ရက်နေ့ပြည်ထောင်စုလွှတ်တော်မှာတင်သွင်းခဲ့တာပါ။ပူပေါင်းကော်မတီဖွဲ့ပြီး NLD ပါတီကိုယ်စားလှယ်တွေကလွှတ်တော်မှာဘယ်လိုဆက်လက်လှုပ်ဆောင်မလဲဆိုတဲ့ကိစ္စကိုအများကစိတ်ဝင်စားနေပါတယ်။NLD ပါတီကဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်တွင်အခုလိုကြိုးပမ်းလာတာဟာတိုင်းသားဒေသဆိုင်ရာဥပဒေတွေနဲ့ပတ်သက်လို့အလေးထားစဉ်းစားလာတဲ့သဘောဖြစ်တယ်လို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင် HRC ရဲ့ရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ
်။ဒေါက်တာညဏ္ဏသာသူပြောသွားတဲ့အထင်မှလည်းပါပါတယ်။နောက်ပြီးတော့ဒီဦးအောင်ကြည်ညွန့်တင်သွင်းတဲ့အထင်မှလည်းပါတယ်။တိုင်းသားဒေသတွေနဲ့ပတ်သက်လို့ရှိရင်ဒီပြည်တွင်းငင်းငင်းရေးကိစ္စရဲ့ဒီဆောင်ရွက်နိုင်ဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကမပြည့်မဖြစ်ပြင်ရမယ့်ကိစ္စမျိုးဖြစ်လာတယ်။ဒါကြောင့်ဒီအဆိုကိုတင်သွင်းလာလို့ပြောထားတာဖြစ်တဲ့အတွက်အခုဥပမာဆိုလို့ရှိရင်ကျွန်တော်ရခိုင်ဒေသဆိုလို့ရှိရင်ရခိုင်မျိုးသားပါတီကအများစုနိုင်ရတယ်။ဒါပေမဲ့ NLD ပါတီကဝန်ကြီးချုပ်ဖြစ်နေတဲ့အခါမှာသဟဇာတာမဖြစ်ပဲကိုယ်လွှဲနေတဲ့ကိစ္စတည်ရှိတယ်။အဲ့တော့အဲ့ဒီလိုမျိုးတွေမဖြစ်အောင်ဖွဲ့စည်းပုံအခြေခံဥပဒေမှာဘယ်လိုပြီးပြင်မလဲဆိုတာကအရေးကြီးလာတယ်။အဲဒါကြောင့်ကျွန်တော်တို့ဒီဖွဲ့စည်းပုံပြင်ဆင်ရေးကအခုရေးပါတဲ့ခြေလှမ်းတရားအဖြစ်စတင်ပြီးတော့ဖြစ်လာတာပေါ့
။တမရော်သားကိုယ်စားလှယ်တွေသဘောမတူရင်လွှတ်တော်တွင်ပြင်ဆင်ရခက်ခဲအောင်လုပ်ထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာတမရော်ကအဓိကကြပြီးဘလောက်အထိလိုက်လျောလာမလဲဆိုတာစောင့်ကြည့်ရမှာဖြစ်တယ်လို့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းတွေးမောင်ကမြင်ပါတယ
်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဆိုတာကျွန်တော်တို့ NLD ရဲ့ကတိပစ္စာတစ်ခုဖြစ်တယ်သူပြင်ဆင်မယ်သူစူးစမ်းမယ်လို့သူကတိုင်းပြည်အားလုံးကိုသူကကတိပြုပြီးမှရွေးကောက်ပွဲခံခဲ့တယ်အခုလည်းသူနိုင်သွားပြီအခုလည်းသူပြင်ဆင်မယ်လို့စလုပ်တာကောင်းပါတယ်ဒါလို့တင်လုပ်ထိုက်တဲ့အရာတစ်ခုဖြစ်တယ်အရေးလည်းကြီးတယ်ဒါပေမဲ့အခု3နှစ်ပြီးမှနည်းနည်းပဲကျန်တော့တယ်အခုမှစလုပ်တယ်ဆိုတော့နည်းနည်းနောက်ကျသွားမလားဆိုတာပဲရှိတယ်အခြေခံဥပဒေကိုပြင်ဆင်ဖို့ဆိုတာအခန်း7နှစ်ထဲမှာပြောထားတဲ့အတိုင်းဆိုလို့ရှိရင်တော့95ရာခိုင်နှုန်းရမှဆိုတော့ပြင်ဆင်ဖို့ရန်အတွက်အရန်ခက်ခဲတယ်ဆိုတော့တမတော်ကိုစီးယုံရလိမ့်မယ်တမတော်ကနေပြီးသဘောတူမှပဲဖြစ်နိုင်တယ်ပြင်နိုင်တယ်လို့ကျွန်တော်မြင်တယ
်ဖွဲ့စည်းပုံပြင်ဆင်ရေးမှာ NLD ပါတီကတမရတော်ကကိုယ်စားလှယ်တွေကိုဘယ်လောက်ထိစည်းရုံးနိုင်မလဲဆိုတဲ့အပေါ်မူတည်နေတယ်လို့ရှေ့နေဦးမင်းလွင်ဦးကပြောပါတယ
်ဒီဖွဲ့စည်းပုံပြင်ဆင်ရေးမှာတော့တမရတော်ကလည်းအဓိကကျတယ်ဒါကြောင့်လည်းပဲဖွဲ့စည်းပုံပြင်ဆင်ရေးပူပေါင်းကော်မတီဖွဲ့တဲ့အခါမှာတမရတော်ကိုယ်စားလှယ်တွေပါနိုင်အောင်တခါတည်းလုပ်ပါလို့အဆိုတင်ပြီးတော့ဒါကိုလုပ်လိုက်တာဖြစ်တယ်လို့ကျွန်တော်တို့ကမြင်ပါတယ် တမလို့ပဲကဘလောက်တိလိုက်လျောနိုင်မလဲပေါ့ဒီတိုင်းသားဒီနဲ့စိတ်သက်ဆွေးနွေးတဲ့ကိစ္စရတီပေါ်မှာတမလို့ရဲ့သဘောထားအမှန်ကဘာဖြစ်လာမလဲအဲ့ဒီတော့ကျွန်တော်သိရမှာ
2008ပွဲစည်းပုံဥပဒေထဲမှာတမတော်နဲ့ထိတ်တိုက်မဖြစ်နိုင်တဲ့အချက်တွေကိုတဖြည်းဖြည်းချင်းပြင်ဖို့ချင်းကပ်မယ်ဆိုရင်ပြင်ဆင်ရေးလမ်းပွင့်သွားနိုင်တယ်လို့ပြောသူကဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်ဆန်ဖြစ်ပါတယ
်။လက်ရှိအခြေခံဥပဒေကတော့လုံးဝဒီမိုကရေစီစံနှုန်းနဲ့ရောမကိုက်ညီဘူး။နောက်ဖက်ဒရယ်မူနဲ့ရောဆန့်ကျင်ဘက်ဖြစ်နေတယ်။2008အခြေခံဥပဒေကိုအတိတ်ပြန်ရေးတာဖြစ်ဖြစ်တောင်းလဲတာဖြစ်ဖြစ်လုပ်တာတော့အကောင်းဆုံးပဲပေါ့။နောက်ကျတဲ့လို့မြင်တယ်ဟုတ်ရင်ကတည်းကနိုင်တာကလည်းနဲ့ချက်ချင်းလုတ်ဖို့ကျွန်တော်အကုန်လုံးမျှော်မှန်းခဲ့တာပေါ့တချို့အတိကအစိုးရနေလုတ်လို့ရတဲ့ဟာတွေကန္တာတွေရှိတယ်အစစ်တပ်နဲ့ရောထိတ်ထိတ်မဟုတ်တဲ့ဟာတွေရောအများကြီးရှိတယ်အဲ့ဒါအရင်ပြုပြင်တဲ့လို့မြင်ပါတယ
် NLD အစိုးရတက်လာပြီးပြီးချင်းနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဆိုတဲ့ယာတူးကိုလွှတ်တော်တွင်မှဖန်တီးနိုင်ခဲ့တာကြောင့်ဒီတစ်ခါမှလည်းဖွဲ့စည်းပုံတွေကဘယ်လိုပြော့ကွက်ဟာကွက်တွေကို NLD ဘက်ကအသုံးပြုမလဲဆိုတဲ့အပေါ်အများကစိတ်ဝင်စားနေကြပါတယ်ခင်ဗျာအခုဆက်ပြီးတော့နားဆင်ရမှာကထိုင်းမြန်မာနယ်စပ်မှာ3ရက်အတွင်းစိတ်ကြွအားဆေးပြားရှစ်တန်းနီးပါးဖမ်းမိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ် VOA သတင်းတော့မိုင်အေးမှာတင်ပြမှာပ
ါထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ဟာစိတ်ကြွစည်းတွေထိုင်းနိုင်ငံထဲကိုအဓိကဝင်ရောက်ရာလမ်းကြောင်းဖြစ်တာကြောင့်ထိုင်းဝန်ကြီးချုပ်ရဲ့ညွှန်ကြားချက်နဲ့အဲ့ဒီဒေသမှာလုံခြုံရေးကိုပုံမပြီးတိုးချဲ့ထားတဲ့အချိန်၃ရက်အတွင်းမှာပဲကာလတန်ဖိုးဘတ်ငွေတန်ပေါင်း1600ဘိုးလောက်တန်ဖိုးရှိတဲ့စိတ်ကြွစည်းတွေဖမ်းမိခဲ့တာပါဖမ်းမိတာနဲ့ပတ်သက်ပြီးချင်းရိုင်အမှတ်၅ဒေသကဗိုလ်ချုပ်ကြီးဝီချစ်ဝုံဆန်ကသတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောသွားပါတယ
်ဖန်လင်းလို့ကကမ္ဘောဒီးယားပတ်တာကန်ในการควบคุมสกัดกั้นยาเสพติดตามแนวชายแดน
နေဇက်ကနေအမြောက်အများဝင်လာနေတဲ့မွေးရစည်းဝါးတွေကိုနှိမ်နင်းဖို့အတွက်ကျွန်တော်တို့အနေနဲ့နေဆက်လုံုံရေးအတွက်စစ်တပ်တွေကိုတိုးချက်ချထားပါတယ်။ဝန်ကြီးချုပ်ရဲ့ညွှန်ကြားမှုနဲ့ကာကွယ်ရေးဌာနကနေခရိုင်အသီးသီးမှာအထူးသဖြင့်နေဆက်တွေမှာဝီရစေဝါနှိမ်နှင်းဖို့အတွက်တပ်တွေကိုအရင်ကထက်ပို့ပြီးတိုးချက်စောင့်ကြည့်စစ်ဆေးပြီးဖမ်းဆီးနေတာဖြစ်ပါတယ်။ဒီအတွက်ဝီရစေဝါတွေဟာအခုလိုမျိုးပမာဏများများဖမ်းမိနေတာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါ။ဇန်နဝါရီလ28ရက်နေ့ည17နာရီအချိန်ကထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ဒေသချင်းစံမှာစိတ်ကြွစည်းပြား2,850တင်ဆောင်မောင်းနေလာတဲ့ကားကိုရဲတွေကပိတ်ဆို့ဖမ်းဆီးရမှာကားမောင်းတဲ့အသက်23နှစ်အရွယ်ထိုင်းနိုင်ငံသားဖွန်လဝက်ကမောင်းပြေးပြီးရဲတပ်ဖွဲ့ကိုတနက်နေ့ပြစ်ခတ်ခဲ့တာကြောင့်အသေးပြစ်ခတ်ဖမ်းဆီးရခဲ့တယ်ဆိုပြီးထိုင်းအာဏာပိုင်တွေကပြောပါတယ်ဇန်နဝါရီလ28ရက်နေ့ညကတော့ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ကိုစိတ်ကြွစည်းပြားတွေအမြောက်အများတဲလာနေပြီဆိုတဲ့သတင်းအရလမ်းမတွေမှာရဲဂိတ်တွေချပြီးစောင့်ဖမ်းခဲ့ရမှာဘိုးရိုတင်အဝေးပြေးလမ်းမပေါ်မှာစိတ်ကြွစေးပြားလေးသန်းတင်ပြီးမောင်းလာတဲ့ Toyota Pickup ငွေရောင်ကားကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်ကားမောင်းသူအသက်28နှစ်အရွယ်နိုင်စုရချိုင်းကိုဖမ်းမိခဲ့ပြီးမူရစေးဝါအမြောက်များတဲခိုင်းတဲ့သူတွေကိုတော့မဲဆိုင်မှုကင်းရဲတပ်ဖွဲ့ကဆက်လက်စုံစမ်းဖော်ထုတ်နေတယ်လို့ဆိုပါတယ်ဇန်နဝါရီလ29ရက်နေ့မှာတော့ချင်းရိုင်ခရိုင်ကနေတဲလာတဲ့ကိုသုံးလုံးတစိမ့်မူရစေးဝါ၈သိန်းကိုချုံဖုံခရိုင်ထဲမှာဖမ်းမိခဲ့ပါတယ်၃ရက်အတွင်းမှာပဲချင်းရိုင်ခရိုင်ထဲမှာစိတ်ကြွစီ9တန်းနီးပါးဖမ်းမိခဲ့ပြီးနောက်ဆုံးဖမ်းမိတဲ့စိတ်ကြွစီ၈သိန်းကတော့ချင်းရိုင်ခရိုင်ထဲကနေချုံဖုံခရိုင်ကိုတယ်ဆောင်လာတဲ့အချိန်မှာဖမ်းမိတာဖြစ်ပါတယ
်ဗီဒီယိုသတင်းတော့မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မကြာခင်မှာအပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်သူယုံကြည်ရာစတာတွေကိုနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာရီတဲကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ရာကဏ္ဍကိုနားဆင်ရမှာဖြစ်သလိုဦးကျော်ဇန်သာရဲ့မြန်မာအရေးသုံးသပ်ချက်တင်ဆက်တဲ့အခါမှာတော့
ဒီအရင်းကကမ္ဘာမြေကြီးဆယ်ပြင်းနဲ့မှလည်းဒါတွေပြင်းပါဝင်ဖြစ်တဲ့လို့သိရတယ်။နောက်ကျွန်တော်တို့နိုင်ငံရဲ့အသက်အူးကြီးတက်ပြီးကြောတဲ့ဖြစ်တယ်။ကျွန်တော်တို့နိုင်ငံရဲ့ဒိုကူလိုတဲ့ပြောလို့ရတယ်။ဒီနေရာနေပိုင်းရေးစပါးတွေဒီကောင်း
မကြခင်နောက်ပိုင်းမှာထုတ်လွှင့်မဲ့မြန်မာအရေးသုံးသပ်ချက်မှာအပြည့်စုံကိုနားဆင်နိုင်ပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာစောင်းမတွေကိုမူရင်းအပေါ်မပြတ်ဦးကျော်ဇန်သာနဲ့အတူဒေါ်လလတန်တို့ကတင်ပြထားပါတယ်။
မြေဆုံရေကာတာဟာမြန်မာနိုင်ငံရဲ့ဂုံတိကံနဲ့ဆက်ဆက်နေတဲ့ဆိုတဲ့ခေါင်းစဉ်နဲ့ဒင်းဂွန်ရေးသားတဲ့ဆောင်းပါးကို Global Times မှာဖတ်ရပါတယ်။ကလေးမြို့နယ်မှာကျောင်းသားတယောက်ရဲ့မိကုံးကိုဖြေချရင်ဒေါအောင်ဆန်းစုကြည်ကအစိုးရတရားဟာယခင်အစိုးရအတည်ပြုပြီးသားပြည်ပရေးနှိမ့်ညွှန်မှုစီမံကိန်းကိုမဖျက်သိမ်းသင့်ဘူး။ဖျက်သိမ်းမယ်ဆိုရင်တိုင်းပြည်ပေါ်ယုံကြည်စိတ်ချမှုနဲ့ပါပြီးဘယ်သူမှစီပေါ်ရေးလာလို့ကြတော့မှမဟုတ်ဘူးလို့ဖြေကြတော့ပါတယ်။ဒါဟာတရုတ်ရင်းနှီးမြှုပ်နှံမဲ့မြေဆုံစီမံကိန်းကိုလူတို့ချို့ဝေဖန်နေခြင်းနဲ့တိုက်ဆိုင်နေတယ်လို့ရေးပါတယ်။အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကြောင့်မြန်မာစီပေါ်ရေးချွတ်ချုံကျလူတို့ဘဝရည်တည်ရေးခက်ခဲတဲ့အခြေမျိုးမှာတရုတ်ကလက်ကမ်းကူညီခဲ့ပါတယ်။2017မှာရေဝရေအားလျှပ်စစ်စီမံကိန်းတရုတ်ကကူညီတိစောက်ပေးခဲ့ပြီးရန်ကုန်မြို့အတွက်လျှပ်စစ်စွန့်အင်ကိုပုံမရရှိစေခဲ့တယ်လို့ဆိုပါတယ်။မြေဆုံစီမံကိန်းလည်းပြီးမြောက်သွားရင်မြန်မာနိုင်ငံစွန့်အင်ရရှိရေးအတွက်အထောက်အကူဖြစ်စေမှာပါဒါကိုရဆိုင်ခဲ့ရတဲ့အကြောင်းရင်းတွေကလည်းဆုတ်ထွေးလာပြီးမြန်မာဘက်ကလက်မှတ်ရေးထိုးထားပြီးဖြစ်လို့ဒါကိုဖျက်သိမ်းရင် breach of contract ပဒိညာဖောက်ဖျက်ရာရောက်ပြီးမြန်မာအစိုးရကရော်ကြေးပေးရလိမ့်မယ်လို့ရည်သားထားပါတယ်ဒီစီမံကိန်းကြောင့်ဒေသခံတွေအတွက်အလုပ်ကိုင်သစ်တွေဖန်တီးပင့်နိုင်မယ်ရဆိုင်ထားတဲ့အတွက်တရုတ်အကျိုးစီးပွားကိုထိခိုက်နစ်နာရပေမဲ့တရုတ်တို့ဟာဒေသခံတွေကိုအကူအညီပေးတာမပြတ်ခဲ့ပါဘူးတဲ့တေဟာမြန်မာတချို့ပြောသလိုမြန်မာသဘာဝပတ်ဝန်းကျင်ကိုအလေးမထားဘူးဆိုတာလည်းမဟုတ်ဘဲမြန်မာတို့ရဲ့ဆန္ဒကိုအမြဲလေးလေးစားစားရှိတယ်လို့လည်းဆိုပါတယ်။နိုင်ငံတကာဒလေးထုံစံနဲ့အညီစာချုပ်အတိုင်းစီမံကိန်းလှုပ်ဆောင်တာဟာဆွေးနွေးစရာရှိရင်လည်းပဲညှိနှိုင်းဆွေးနွေးဖို့သာလိုအပ်ပြီးဒါကိုအကြောင်းပြပြီးတော့အမျိုးသားရေးလှုံ့ဆော်နေတာကတော့အဖြစ်မဟုတ်ဘူးလို့လည်းရေးသားထားပါတယ်။ဒီရေးကိုဆွေးနွေးရမှာကလည်းကချင်းပြည်နယ်နဲ့ဆွေးနွေးမှာမဟုတ်ဘဲအချုပ်အခြာအနာပိုင်းဖြစ်တဲ့မြန်မာပြည်မှအစိုးရနဲ့သာဆွေးနွေးရမှာဖြစ်တယ်လို့လည်းရည်သားထားပါတယ်။မြန်မာနိုင်ငံဟာလာမယ့်2020အတွင်းပြည်ပရင်းနှီးမြှုပ်နှံမှုအမေရိကန်ဒေါ်လာသန်းပေါင်း200ရရှိဖို့မျှော်မှန်းထားတာဖြစ်ပါတယ်။ဒီမြေဆုံစီမံကိန်းကိုသာပြည်မြောက်အောင်ဆောင်ရွက်နိုင်ခဲ့ရင်အဲ့လိုမျှော်မှန်းထားတဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေအတွက်လိုအပ်တဲ့စွန့်အင်အခြေခံတွေကိုရရှိစေမှာဖြစ်တယ်လို့မြန်မာဟာရေရှည်စီးပွားရေးစီမံကိန်းတွေကိုပြည်ပရင်းနှီးမြှုပ်နှံသူတွေနဲ့ပူတွဲလက်ခံဆောင်ရွက်နိုင်စမ်းရှိတယ်ဆိုတာကိုလည်းပြသရရောက်လိမ့်မယ်လို့យေတာထားပါခင်ဗျာဆမရှင်ဟာတရုတ်အစိုးရအပေါ်ပြည်သူနေစဉ်သတင်းစာ People's Daily ရဲ့အကြီးတန်းအက်ဒီတာတူဖြစ်ပါတယ်ခင်ဗျာ
ဆက်လက်ပြီးမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအသစ်ပြင်ဆင်ဖို့တွန်းအားနောက်ွယ်မှာဘာတွေရှိနေတယ်ဆိုတဲ့ခေါင်းကြီးနဲ့ The Diplomat မှာ Prasant Paramiswaran ရေးသားတဲ့ဆောင်းပါးကနေကောက်နှုတ်ကြင်ပြလိုပါတယ်အင်္ဂါနေ့တုန်းကမြန်မာလွှတ်တော်ကနေနိုင်ငံရေးစစ်တပ်ရေးဆွဲအတည်ပြုခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အဆိုပြုချက်တည်သွင်းနိုင်တဲ့ကော်မတီဖွဲ့စည်းပုံကိုမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါဟာလွန်ခဲ့တဲ့3နှစ်ကတိုက်ခိုင်း NLD ပါတီကရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်ဒီဖွဲ့စည်းပုံပြင်ဆင်ရေးပထမဦးဆုံးကြိုးပမ်းမှုပဲဖြစ်ပါတယ်။2008ခုကထိုးစင်အာဏာရစစ်ဆေးရကရေးဆွဲခဲ့တဲ့နိုင်ငံရေးတတိယမြောက်ဖွဲ့စည်းပုံအခြေခံဥပဒေဖြစ်တဲ့ဒီဖွဲ့စည်းပုံဟာအဓိကအားဖြင့်နိုင်ငံတကာကထောက်ပြတဲ့မကြေနပ်စရာတွေကတော့မိသားစုဝင်တွေနိုင်ငံခြားသားဖြစ်နေတဲ့အတွက်ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ခွင့်မရှိတာနဲ့လွှတ်တော်မှာတက်ကိုစလေတမတ်သားပါဝင်တဲ့အတွက်စစ်တပ်ကဗီဒိုအာဏာရထားတဲ့သဘောပဲဖြစ်ပါတယ်။2016ကဒေါအောင်ဆန်းစုကြည်ဦးစီးတဲ့ NLD အာဏာရလာပြီးတဲ့နောက်ဖွဲ့စည်းပုံပြင်ဆင်ပေးမယ်လို့ခရီးပေးခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရမှာအရေးကြီးတာကဘယ်တော့ပြင်မလဲဘယ်လိုပြင်မလဲဆိုတဲ့ချက်တွေပါပဲ ဖွဲ့စည်းပုံကိုပြင်ဖို့ရေးကြီးတဲ့နှစ်ဖြစ်တဲ့အချက်ကတော့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲကျင်းပမှုအချိန်ဖြစ်လို့ပါပဲ ဒါပေမဲ့ NLD နေနဲ့ဖွဲ့စည်းပုံပြင်ဖို့ကော်မတီဖွဲ့နိုင်ခြင်းနဲ့ပိုပြီးအရေးကြီးတာကဒီအချိန်မှာဘာတွေကို NLD ကပြင်ဆင်မှလဲဆိုတဲ့မရှင်းလင်းသေးတဲ့အချက်ပါပဲဒါကြောင့်ဖွဲ့စည်းပုံပြင်မယ်ဆိုတာဘာတွေကိုပြင်မှလဲဘယ်လိုအပြောင်းအလဲတွေဖြစ်နိုင်မလဲဆိုတာမပြောနိုင်ပဲရှိနေတာဖြစ်ပါတယ်ပထမအနေနဲ့ ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အခက်အခဲတွေရှိနေတာသိတာပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ကော်မတီဖွဲ့ဖို့တော်တော်အမအများစုစင်ပေါ်မဂျော်တီရဖို့လိုအပ်တဲ့အတွက်
ကော်မတီဖွဲ့ဖို့တော့မှကန့်ကွက်မှုတွေပြုလုပ်တဲ့အတွက်ပြင်ဆင်ဖို့စူးစမ်းရမှာစစ်တပ်နဲ့ရပ်ဖက်အန်အယ်ဒီကြားတင့်မှမှုတိုးစေနိုင်တာဖြစ်ပါတယ်ဒုတိယကဖွဲ့စည်းပုံပြင်ဆင်ရမှာမေးစရာမိကွန်းကတော့ဒီအခြေအနေမှာဘယ်အချက်တွေကိုပြင်ဆင်မလဲဆိုတာအတိအကျမသိရသေးတဲ့အချက်ဖြစ်ပြီးအဲ့ဒီပြင်ဆင်တဲ့အချက်တွေပေါ်မှာအခြေတင်အငင်းပွားပွဲအနေအများကမူတည်မှာဖြစ်ပါတယ်ဖ
Raja, Anna Miawe de Sine, Satpinduha, Yibuya Apin, Suribu, Sim Pinami Me, Sita Tamata, Guzle, Kisani, Don San Suji, Tamra, Pinayi, Katanaruha, Bobi, a chi a din, a yin, Bawia, Pinai Marelu, Sampa Shinga, Taupia, Tavarishim.
ရရှိများရှင်ကချင်ပြည်နယ်မြစ်စုံဒေသမှာတည်ဆောက်မဲ့ရာလျက်စစ်စီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်ရင်လေတရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားပြန်ပေးတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းမြန်မာဆိုရထိတန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်ပတ်ဝန်းကျင်နဲ့ဒေသခံလူမှုဘဝထိခိုက်မှာဆိုရမှုတွေကြောင့်ကန့်က
中拉南街系列，南安夜单单买一九十多个 ，VOAS 零零年打野里来试试嘛，顺利加羊八线。傍晚顺利美美路途里呢 ，VOAS 风南北，这那东阳呢，东线呢，俺俺俺里个可有比，石头崖买 telephone 南北个，酒店北部查内马嘞。古来么傍晚南奈路里呢嘞 ，email 呢 VPP， 打发呢 VPP， VOAS email 来啥 ，burmese@voanews.com 个。昨天北部查南的路 ，VOA Facebook 上面那马嘞，麦车队昨天一大北部查南马嘞，是你俩太阳里来牺牲啊，就是话嘞先。
那么是你俩 VOA 太阳里来牺牲嘛？把我们孙女家娃红路他们配过来吧嘞。阿古罗，明天看英格兰跟啥国里拉加呀？嘛 ，American Indian 都英格兰跟啥国，这老老等个不抢嘛，去吧嘞。
Might is right.
Bepibari, Salumanga, M-I-G-H-T, Mightga, N-R-I-S-S-R-I-G-H-T, Rightga, Mana, Suro, Skoitunye, Daya, Dibegaro, N-R-Tona, Mane, Suret, the Bomu Pibari. Idiom Dibegale Shimari, Nangama, Anna, Shizong, Damamho, Gbaboma, Anna, Shizong.နိုင်ငံကငါလုတ်ချင်တာငါလုတ်မယ်ငါလုတ်တာမှန်နေငါမှအင်အားရှိလို့အင်အားငါတုံးတာမှန်နေလို့ခံယူထားတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
ဒီကိကဘာပေါ်မှာအနာရှိရင်ရှိလို့တုံးတာဟာမှန်နေသုံးသင့်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ In this world today, there are still a few leaders who think might is right.
အာနာအရှိဆုံးကအာနာကိုသုံးပြီးဖြည့်ရှင်းတာမှန်တယ်လို့ယူဆရင် idiom အသုံးအရာဘယ်လိုပြောမလဲ?
Might is right.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
မေဂန်အီရီယန်သုံးအင်္ဂလိပ်သင်ကန်းစာကို view ရဲ့မနေ့ခင်းတိုင်းမှာဒေါ်လာတန်ကပို့ချပေးနေတာဖြစ်ပါတယ်အခုတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်စိန်ခေါ်မှုတွေအများပြားကြုံရတဲ့မြန်မာနိုင်ငံမှာမြေဆုံစီမံကိန်းပြန်ဆဖို့တရုတ်ဘက်ကဖိအားပေးလာတဲ့အတွက်ဘေးကျန်းနံကျအခြေအနေသစ်တရက်တိုးလာပြန်ပါတယ်ဘယ်လိုရင်ဆိုင်ကြမလဲပြေလည်အောင်ဘလို့ကြော်လွှားမယ်အလားအလာတွေရောရှိရလားစိန်အောင်စုသဘောပေါဝန်းကျင်ထိန်းသိမ်းရေးအဖွဲ့ဝင်လည်းဖြစ်ဧရာဝတီမြကန်းနဘေးမှာနေထိုင်သူလည်းဖြစ်တဲ့စာရေးဆရာမင်းထက်ငိမ့်ညံတဲ့ဦးကျော်စံသားတို့ဆွေးနွေးထားပါတယ
်။ကျွန်မင်းတဲ့ငိမ့်ညံခင်ဗျာမြေဆုံစီမံကိန်းကိုဦးသိန်းစင်လက်ထက်ကခဏရပ်ဆိုင်ထားပြီးတော့အခုအခါမှာတရုတ်ကဖိအားပေးလာနေပါတယ်ဒီဟာကိုပြန်ဖွင့်ဖို့အတွက်ဆိုတော့မြန်မာဘက်ကလည်းပဲဒီတိုင်းလှုပ်လိုက်ရင်နစ်နာမယ်ဆိုတာကိုမြန်မာနိုင်ငံဆိုရအပါဝင်အနာဘာနေအပါဝင်သဘောပေါက်ကြပါတယ်။ဒါကြောင့်လည်းဒီစီမံကိန်းကိုလည်းပုံစံပြောင်းဖို့အတွက်နေရာရွှေ့ဖို့စသဖြင့်လုပ်နေတာတွေ့ရပါတယ်။ဘာကြောင့်ဒီမြေဆုံစီမံကိန်းကိုမြန်မာဘက်ကဘာကြောင့်မကြိုက်ဘူးလဲဆိုတာဆရာပထမဆုံးအကြံဉာဏ်ပြောပြပါခင်ဗျာ
။ဟုတ်ကဲ့ဒါကတော့ဒီလိုလေဒီအရင်းကကဘာမျိုးကြီးကျယ်ပြင်းနေမှာလဲဒါဒီပြန်ပါဝင်ဖြစ်တဲ့လို့သိရတယ်။နောက်ကျွန်တော်တို့နိုင်ငံရဲ့အသက်ဦးမြင်သက်ပေးကြောတဲ့ဖြစ်တယ်။ကျွန်တော်တို့နိုင်ငံရဲ့ဒုဂူလိုတဲ့ပြောလို့ရတယ်။ဒီနေရာလေးဆိုင်ရေးစဘာတွေဒီချောင်းအင်းရိုင်းတွေအများကြီးရတာသွားရေးလာရေးတွေအဆုံးပေါ့ဗျာ။ဒီဟာပြင်းမြေပေါ်မှာလည်းဘူတီပြောမှာကျွန်တော်တို့နိုင်ငံကကြီးသွားရှင်တိုင်းနေတာလည်းဖြစ်တယ်။အဲ့တော့ဒီအနာဂတ်ကိုမမျှော်မနိုင်တဲ့ကိစ္စတွေပေါ့။ဥပမာပြင်းဒီကလေးကိစ္စတွေပါလာတယ်။ဒီတာတမန်ကြီးထုတ်လိုက်တဲ့အတွက်ဒီအနေရီကျတဲ့ကိစ္စတွေတော့ဒီခုနကနေသွားမဲ့ကိစ္စတွေဆက်ပြီးပေါ့။ဒါတော့တစ်ဖက်ကလည်းလုံချင်ကြည့်တဲ့ဘက်ကလည်းဘယ်သူကောင်းကောင်းနေပြောတော့တယ်ပဲ။အာမခတ်ကျက်ကျွန်တော်တို့အပြည့်အဝမရှိဘူး။ကျွန်တော်ဒီလူလူအားလုံးကဒီအာမခတ်ကျက်ရတယ်တော့မခံစားရဘူး။နောက်ဒါဒီဖြစ်ပြီးနေရဲ့ဝိညာဉ်တစ်ခုလို့တော့ပြောလို့ရတယ်။အဲ့ဒီကြည့်ရတဲ့ခုတည်းတက်တော့မပေါဘူး။ဒါကျွန်တော်တို့တနင်္ဂနွေနေ့ဝင်ရင်တခုပါ။အဲ့တော့ဒီလိုနေရာမျိုးမှာပုံပြမှုအတိုင်းအတာလေးတခုတောင်းနေတော့ကျွန်တော်တို့ဘက်ကလက်ခံနိုင်ရအကြောင်းမရှိဘူး။ဒါကြောင့်မလဲ။ဒါပြီးခဲ့တဲ့ကာလတွေမှာလည်းလူအများကြီးရဲ့ဆန္ဒပေါ့လေ။အများကြီးရဲ့ဆန္ဒကဒီတိုင်းနဲ့ခုနထုတ်ပြန်လို့ပြီးခဲ့တဲ့ဆိုရမှာတော့ဒါကြီးဆိုင်ခဲ့တာပါ
။ဆိုတော့အခုကဖုံဖြိုးမှုကိစ္စဆိုတဲ့နေရာမှာမြန်မာနိုင်ငံဖုံဖြိုးမှုအတွက်ဘလောက်ပါထားတယ်လဲခင်ဗျာ။မူလအဖြစ်တရုတ်ဘက်ကိုပဲများများပေးထားတယ်လို့ကျွန်တော်တို့အကြမ်းမင်းသိ
တယ်။တော်တော်အဓိကဟုတ်ကဲ့အဓိကအဲ့ဒီစာချုပ်ကလည်းရလာမယ်ကျိုးမြတ်တွေကျွန်တော်တို့အသေးစိတ်မပြရပါဘူး။တို့တော့အကြမ်းမင်းအပြင်တော့ဂျာဂိုင်းလုံးနည်းနည်းပဲကျွန်တော်တို့ကပထမအပိုင်းမှာကျိုးမြတ်ခံစားရမယ်။နေ့ချေသွားကြမယ်။နောက်ဒီတရုတ်ကိုဒီကနေလျှက်စစ်သားတွေထုတ်မယ်ဆိုတာမျိုးပေါ့။ကျွန်တော်နောက်ပိုင်းမှာတည်ရတော့ဒီတရုတ်ကလည်းစွန့်ရင်ထိုက်တဲ့တော့ပြည်စုံနေပါပြီနော်။အဲ့တော့ဒီဟာကိုလည်းဆက်လက်မှတ်တကြီးဟောရပြောတဲ့အဲဒီ PSA တခုတည်းတော့ဟုတ်ရလားလို့တန်ပြရအောင်ပြင်လာပါမယ်။နောက်ချက်ကဒီကြော်ရင်းမြစ်ကနေလာဖြစ်လာမဲ့ဒီခုနအကျိုးဆက်တွေပေါ့လေကျွန်တော်မြင်နေတိုင်းကြတဲ့ကျွန်တော်တို့ဒီပေါင်းများစွာအတွက်ဒီဟာတွေအနောက်ထက်ဟာတာတွေဖြစ်လာမဲ့ဟာတွေနောက်နောက်ကိုခုနဒီ climate change လို့ခေါ်တဲ့ကမ္ဘာမှာလည်းရာသီဥတုကြောင်းနေတဲ့အကျိုးဆက်တွေဒီပြေချာပူတာတွေတော်တော်ကြီးပြုံးပြီးနေရာတွေဓာတ်ရမ်းမှာမှဒီဆယ်လို့လို့ရလာတဲ့အကျိုးတွေရှိတယ်လို့ဒီခုနအဖြစ်တွေလည်းပုံများပါတယ်ဒီမြင်းနိုင်ငံတွေရေကတာဒီဆယ်တွေကျိုးပြတ်တာတွေပါလဲဒါတာရကရှိပါတယ်အဲ့တော့ဘာပဲကြည့်ဆုံးရင်နေရတယ်ရလာမဲ့ရက်လက်တဲ့လာဒီပူပါရတဲ့အားလည်းပုံများတယ
်ဒီ
တော့ကျွန်တော်တို့ကကန့်ကွက်နေရတာဖြစ်ပါတယ်နောက်ပြီးကျွန်တော်တို့ ਨੇ အိန္ဒိချင်းနိုင်ငံဖြစ်တဲ့ရေရှည်နှစ်ပေါင်းတဲ့လာကျွန်တော်တို့နောက်ပေါင်းများတော်တွေဒီဆက်လက်ရှင်တန်နေကြမယ်အိန္ဒိချင်းနိုင်ငံဖြစ်တဲ့သူတို့ဘက်ကကျွန်တော်တို့နားလဲရပါတယ
်ခုနပြောတဲ့အထက်မှာအေးဆရာစစ်တခုရတောင်မှဟုတ်ရလားလို့စံပြရှိရဆိုတော့အေးဘာများဖြစ်နိုင်သေးရလို့ဆက်ယူဆပါလဲ
ကျွန်တော်တို့ကလည်းဒီနေရာတွေကဟိုအသေးစိတ်ကိုယ်တိုင်ကလည်းအများရောက်နေတဲ့နေရာတွေတော့တော်တော်ပြေတာတော့ဗျာဒီကာလတဝိုက်မှာတော့ဒီလုပ်ငန်းကိုခြေပြီးရတော့ကောင်အကြီးကြီးတော့ကောင်ဒါမင်းရဲ့ဒေတာတွေရောပါဝင်ပေါ့အဲ့ဒီကတော့တရားသားတွေအများကြီးပါသွားပြီးဒီချာအကြောင်းရတဲ့နေရာတွေအများကြီးပါသွားပြီးဒီအသေးစိတ်ကကျွန်တော်တို့ကတော်တော်ပြေကြတယ်ဗျာအပန်ဖို့တန်တဲ့ရင်နာတောင်းဝတ်တက်ပြရတော့အများကြီးတရားမွန်ညီတော်ဆိုနေရောက်သွားတယ်အဲ့ဒီလိုရောက်တဲ့ခေတ်မှာမှကျွန်တော်တို့မသိသေးတဲ့အခြားဓာတ်တက်တွေလည်းအများကြီးတိုင်ရှိနေတာအတော့အဲ့လိုနောက်ဆက်တဲ့တန်တရားဖြစ်ပေါ်ရာတွေအခြားစီမံကိန်းတွေမှာအများကြီးပြန်ကြားနေရတာရှိတယ်။ဒီလုံငန်းကိုအကြောင်းပြုပြီးဒါဝင်ရောက်လာမဲ့အခြားနောက်မမြော်မနိုင်တဲ့ဒီချိုးဆက်တွေလည်းအများကြီးရှိတယ်လို့ကျွန်တော်ယုံကြည်ထားပါတယ
်။ဟုတ်ကဲ့နောက်တစ်ခုကဒီစီမံကိန်းကိုကနဦးလက်မှတ်ရေးထိုးသဘောတူခဲ့တဲ့လူတွေဟာဒီလောက်တန်ဖိုးရှိတဲ့မြန်မာနိုင်ငံရဲ့ယန္တနာရွှေမြေကိုဒီလောက်ဈေးပေါ်ပေါ်နဲ့ပေးဖို့ဆိုတာဒီလောက်တန်ဖိုးရှိတာအခုဆရာတို့ထောက်ပြနေတဲ့ကိစ္စတွေသူတို့မစဉ်းစားခဲ့လေသလားသူတို့မဟုတ်ဘယ်လိုအကျိုးအမြတ်များသူတို့ရခဲ့လို့ဘယ်လိုသဘောတူညီချက်များရှိခဲ့လို့များပေးခဲ့လေသလဲဆိုတာကျွန်တော်မျက်နှာစိတ်ဝင်စားပါတယ်အဲ့
ဒါကတော့အခုဒရင်ထဲမှာတော့သိရတယ်ဗျာဒီစီမံကိန်းတွေကိုခုနပြားပေးဖို့ကြချင်းကအဲ့ဒီပုံကိုယ်တွေတော့မှလက်ပေးလိုက်ရည်လုပ်ခဲ့တယ်ဆိုတာမျိုးတွေကပြန်ပေါ်ပြနေရတယ်ရှိတယ်ဒါတွေကတကယ်ဖြစ်တယ်ဆိုကျွန်တော်လည်းယုံကြည်ပါတယ်အဲ့တော့တူးချင်းချိုးစည်းဝါးတွေရသွားနိုင်ပါတယ်အများကြီးချိုးစည်းဝါးတွေအဲ့ဒီချိုးစည်းဝါးဒီပေါ်မှာလည်းတော့ဒေါ်ဇော့ကပြောတယ်အဲဒီမင်းဒီပေါ်မှာအကောင်းကြီးကလည်းရှင်းနေတယ်နောက်တစ်ခုကတော့ဒီလိုရဲ့ဒီပါဝါကိုအဲ့ဒီကာလမှာကြည့်တဲ့အစိုးရကအမေရိကန်ပါဝါချားနိုင်ငံတွေပေါ်မှာဟာဒီကိုယ်ကကနေမဟာအမေရိက ဒီရပ်ပြီးနိုင်တဲ့ဒီကာဘာယူရမယ်အဲအကူရမယ်အနေထားမျိုးနဲ့ဒီဥရဲ့ပါဝါကိုလည်းညီနာမှာဒီဥနဲ့ပတ်သက်လို့တက်နေရပါလို့ဒါတိနေမှာဘယ်လိုပဲရှိရှိပြင်မှာတော့ဟလာခေါ်ရဆိုတဲ့သဘောတူညီတာတွေခေါင်းညီညာတွေဒီဥနဲ့ကာလာလီလုပ်တာတွေဒီချေကျိုးပြီးတော့အကြည့်ပါဘို့လက်ရှိအာလာဒီနေယူပေါ်ပါနဲ့အဲ့ဒီပေါ်မှာရနိုင်တဲ့အကျိုးမြတ်တွေပေါ်ပဲအဲ့ဒါများတော့လူတည်ကြတယ်လို့ပဲကျွန်တော်ကတော့အဲ့လိုပဲတုံ့တက်ပါ
အခုခါမှာလည်းနိုင်ငံတကာမှာမြန်မာနိုင်ငံရဲ့ပုံရိပ်ဟာသိမကောင်းလှပါဘူးအထူးသဖြင့်အနောက်နိုင်ငံတွေဘက်ကစီးပွားရေးအရင်းနှီးမြှုပ်နှံမဲ့ကိစ္စတွေမှာမြန်မာနိုင်ငံရဲ့လူခွင့်ရေးတွေဘာညာထောက်ပြပြီးတော့သူအမျိုးမျိုးပြောနေကြပါတယ်ဒါကြောင့်လည်းပဲတရုတ်ဘက်မှာပို့ပြီးတော့မိကူတဲ့မိကူနေရတဲ့လူသုံးသပ်နေကြတဲ့အခြေအနေဖြစ်ပါတယ်ဒီအခြေအနေမျိုးမှာတော့အဲ့တော့မြစ်ဆုံကိုဖျက်သိမ်းဖို့ပြင်ဆင်ဖို့ဆိုတာဖြစ်နိုင်မှာမလားကြာကြီးအဲ့
ဒါတော့ကျွန်တော်တို့လူကောင်းဆောင်နဲ့ကျွန်တော်တို့ကြည်ပါတီကိုယုံကြည်ရပါဗျာဘာလို့ဆိုတော့ဒါတွေကလက်ရှိဒီလူသားမျိုးတခုချင်းအားရရတယ်အနေထားမတိုင်မီကလေးကဒီဟာတွေပေါ်မှာဒီမျိုးရိုးတွေဟိုကျုပ်ကခေါင်းဆောင်လေးဒီလူအောင်တော်ဆက်ပြီးပါမယ်ဒါတွေနဲ့ပတ်သက်လို့တို့ကိုလည်းဒီဟာတော့သဘောထားလေးရှိကြတာပါပဲအဲ့တော့ခုကာလမှာလည်းမှန်တယ်နိုင်ငံတကာပြည်အရေးတိတ်ကြီးနေတဲ့ကာမှာတင်းနဲ့ကျွန်တော်တို့ဆက်ဆံရေးကအံတန်ကိုပါနိုင်ရမယ်ဒါအုပ်ကျွန်တော်လက်ခံအဲ့လားဒီရထဲရလို့ဟိုတာမန်မျိုးလုံးမျိုးတာမန်တို့မျိုးမဖြစ်နိုင်ဘူးကျွန်တော်တို့တော့နားလဲပါတယ်ခေါင်းဆောင်လေးရဲ့လေးမှာပါနိုင်တဲ့ကြွတ်ကျင်တဲ့တင်းနင်းကပြည်အရေးနဲ့တွားရမယ်ဆိုတော့ကျွန်တော်လက်ခံပါတယ်ဒီတော့လည်းပဲအခုနိုင်ငံတကာကဖြစ်မှန်တွေကိုပုံပြပြီးတော့မှလာသူတပြေတော့ဒီအနောက်အင်အားစုကဒီနေရာမှာတော့ဒီဒီကိုကျရခိုင်ကိစ္စပေါ်မှာအခြေခံပြတော့ပေါ့လေအကြီးကျယ်ဆွဆွဲနေရာတွေအကြီးကျယ်ကိုခုနတချို့နေရာတွေလားလိုအပ်တဲ့ပုံပြတော့မှာတို့ပေါ်မှာလားဒီဆိုရင်လည်းနေရာတွေပေါ်မှာနေရာတွေကိုကာနိုင်ဖို့အတွက်ဒီရဲ့ကြည်လင်မှုတဲ့လဲလဲနေဆိုတာမျိုးတော့အဲဒီဒီချက်ချက်နဲ့မစင်စားဘူးဆိုတော့ကျွန်တော်ယုံကြည်တယ်ဒီတချက်နဲ့စင်စားဖို့လည်းမဖြစ်နိုင်ပါဘူးကျေးဇူးနဲ့ဒီဒီတစ်ခုလည်းပေါ့ပေါ့တခြားလုပ်ငန်းတွေလည်းလုပ်ကြအောင်ပေါ့ကျွန်တော်ကအိန္ဒိယနဲ့ပြည်ထောင်စုအမ်ဒန်ရကြီးတဲ့နိုင်ငံနဲ့နိုင်ငံသားမှရှိပါတယ်ကျွန်တော်တို့ကိုကူညီတဲ့တွေလည်းရှိပါတယ်ကျွန်တော်နိုင်ငံကလည်းအများကြီးလာရှေ့မှာနာကတော့မြန်မာကျက်တွေအများကြီးရှိပါတယ်အဲ့တော့ဒီတစ်ခုလည်းတော့စားထုတ်လိုက်မယ်လို့ကျွန်တော်မယုံကြည်ပါဘူ
းနောက်ဒီအမေရိကန်မှာအခြေစိုက်တဲ့ Stimson Institute ကဒုတိယအကြီးအကဲကကျွန်တော်ကိုပြောပြပါတယ်ဒီမြစ်ဆုံအတွက်စိုက်ထားပြီးတဲ့အရင်းအနှီးကတော်တော်ဝင်နေပြီဖြစ်တယ်ဆိုတော့ဒီအရင်းဒီကိုပြန်ပြီးအနှံ့ရင်ဖြစ်စေသူတို့မဟုတ်ဆက်လို့ရင်ဖြစ်စေသဘောတူညီမှုတစ်ခုခုမလုပ်ရင်တော့တေဥပ္ပခါနောက်ဆုံးနိုင်မှာမဟုတ်ဘူးလို့သူကသုံးသပ်ထားတာရှိပါတယ်ဆိုတော့အဲ့ဒီကုန်ကြထားတဲ့အရင်းဒီကိုပြန်အန်းနိုင်မဲ့အခြေအနေရောရှိပါလားအဲ့လိုရောလုံးသိနေလို့ထင်ပါလား
ဆက်ပါတယ်နိုင်ငံဆိုတော့ပြောပြမလို့ပေါ့ဗျာဒီဝတ်တဲ့ပမာဏဟောလာဒီဘေးဒိညာဆိုတော့ကြောစားပြလိုက်ကြအောင်ပေါ့ဒါတော့ကျွန်တော်နိုင်ငံကအခုပုံပြသေးပါကျွန်တော်နိုင်ငံမှာတခါလေလာညီညာရေးတော့လေချိုးပါနေရတယ်ဆုံးယူနေတယ်လားကျွန်တော်တတော်နဲ့တရားစားတဲ့တွေလည်းပြန်ပြီးဖြည့်ပြီးနေရတယ်အဒီလိုကလာမှာကျွန်တော်တို့ရော့အင်းလို့ပြီးနိုင်မှာမဖြစ်ဘူး။တော့ပြီးနိုင်ဖို့လည်းအကြောင်းမရှိဘူး။ဒါတော့တခုလည်းကြည့်တာပေါ့။ဒီအစိုးရရဲ့တချို့လုံဆောင်ချက်တွေပေါ်မှာအဲနိုင်ငံကြီးသားပြည်သားဆိုတဲ့ဒီအစိုးရကမိမပန်းနာဆိုတဲ့နိုင်ငံငင်းနယ်ချို့ဟာတွေတော့ကျွန်တော်အစားထုတ်လျော်တာတွေတော့ရှိကောင်းရှိနိုင်တယ်။အလို့ဆိုတော့ရော်ဖို့တည်းမဖြစ်နိုင်ပါဘူး။နော်။တစ်ဖက်ကကျွန်တော်တို့နိုင်ငံရဲ့ GDP ကမလိုတော့ဘူးဆိုတာတော့ပြည်ပတူပြည်ပပေါ့ဗျာ။တို့ကပြည်ပြည်တွေကကျွန်တော်တို့ဘဝပြည်သူရဲ့ဆန္ဒကိုလည်းကြည့်ရတယ်ဘာတိပီပီရဲ့အကြီးအကဲတွေပြောဆိုရတယ်ပဲကျွန်တော်တို့နိုင်ငံရဲ့ပြည်သူတွေအတောင်တာလာတော့မှာရှိပါဘူ
းဟုတ်ကဲ့နောက်တစ်ခါလူတို့ရဲ့သဘောထားတကယ်တော့တရုတ်နိုင်ငံကို၌ကဒါကွန်မြူနစ်ပါတီတပါရီအာနာရှင်စနစ်နဲ့အုပ်ချုပ်နေတာသူတို့တိုင်းပြည်မှာလည်းပဲလူတို့ဆန္ဒကိုကိုးစားပြုရဲအစိုးရတော့မဟုတ်ဘူးပေါ့ခင်ဗျာဒါပေမဲ့မြန်မာပြည်သူတွေကတော့ဒီဟာကိုဆန့်ကျင်လာကြမှာပါပဲစေစေချာချာမြင်းတို့ကလည်းဆန့်ကျင်နေကြရတယ်ဆိုတော့မြန်မာပြည်သူတွေအုံကြွဆန့်ကျင်မှုကတော့ဘယ်လောက်ထိထိရောက်နိုင်မယ်လို့ဆရာထင်ပါလဲ
သူတို့လည်းမြစ်တီနာမွေးပါဘူးကသူတို့ရဲ့စစ်တွေနည်းစစ်တွေအမှန်ကောက်နေတာပဲနိုင်ငံတကာမှာလည်းသူတို့ကကမ္ဘာဒေါ်လာမှာကိုအဲပြည်ရဲ့စီးပွားရေးနဲ့ဒီတခြားအဲဒီ ID ရောအကုန်ထုတ်ပေါက်ပြီးတော့ဝင်ရောက်ထားတာပဲအဲကျွန်တော်နိုင်ငံရဲ့သဘောထားကိုသူတို့ကဒါပမာဏကလက်ခံမယ်ဆိုရင်ပြီမတိတာနိုင်ပါတယ်ဟုတ်လားဒီပြီးနိုင်တဲ့ပုံမှာဂျင်းချီကျိုးစုပေါင်းကိုညော်ဖို့ပြုံးမှာဟုတ်လားနောက်သူတို့လိုချင်တဲ့တခြားကျိုးပြတ်တွေလည်းဒါဗမာပြည်မှာပြားရှိပါသေးတယ်အဲ့တော့ဒီအတွက်လည်းလက်ရှိကိုလားဒီကျန်းစက်ပတ်သက်တာတွေဒီမှာပိုက်လိုက်နဲ့ပတ်သက်တာတွေဒါအများကြီးတို့ရှိနေတာပေါ့အဲ့တော့တကယ်လို့ဒါလေဘောင်းလိုအမျိုးတွေလားကြီးကြီးစီမံကြီးကြီးဒါမဖြစ်မနေကိုတော့တို့အကျိုးမြတ်တွေရနေကြအဲ့တော့ဆက်ပြီးတော့မှအဲဒီလူလူနဲ့ကြီးကြီးဆက်သွားကြနေဆိုရင်တော့ဒီမြစ်ဆုံလိုအမျိုးပေါ်မှာတော့ခုနကပြောတဲ့ဒီဘောလာမျိုးထားလို့မရပါဘူ
းအဲ့တော့မြစ်ဆုံရဲ့အနာဂတ်ကိုဘယ်လိုစဉ်းစားမိပါလဲလူလူကရောအစိုးရရောဒီဟာကိုပြုပြင်ဖို့ပြောင်းလဲဖို့တနည်းဒီဖုန်လန်းလွှဲဖို့အနည်းနည်းနဲ့ကြိုးစားနေကြပါတယ်ဒီဟာအောင်မြင်မဲ့ထင်ပါလားသူတို့မဟုတ်တရုတ်သဘောကြလုတ်ကန်ခွင့်ရရှိသွားလိမ့်မယ်လို့ထင်ပါလားဆရာဘယ်လိုမြင်ပါလဲ
လွယ်လကူဆုံးသတ်သွားမယ်ကိစ္စလို့တော့မမြင်ဘူးပေါ့လေအဲတိုးတော်လည်းပဲအဲကျွန်တော်တို့ကအဲ့ဒါလို့ဆိုလို့ဟလာစွန့်လို့ပို့တော့အကြောင်းမရှိပါဘူးကျွန်တော်တို့အားလုံးကကြွကြော်ခဲ့ရတယ်ကျွန်တော်တို့ကျွန်တော်မန်လေးကအေအော်ဒီညက်ကမ်းပေးပါသေးတယ်ရောက်ရည်တကယ်ချက်ပါအများကအေအော်ဒီမြစ်ဒီမှာမနေလဲပဲဒီဒါအမိအေအော်ဒီကိုတံပိုးတတ်ကြပါတယ် အဲ့ဒီရေစုံစီမံကိန်းဒီနေရာတွေအတွက်ဒီပန်းနောက်ချက်တဲ့ဆိုရင်ကျွန်တော်တို့အလားကိုကန့်ကွက်ဖို့ဒါကျွန်တော်တို့ရဲ့တာဝန်ပါပဲဒီကန့်ကွက်မှုကိုလေးစားလိုက်လာဖို့ကတော့ဒီလိုတောင်တထိုင်နေဒီလိုဆိုရတဲ့တာဝန်ပါပဲအဲ့ဒီအစားအဖယ်သေးလေးတွေစောင့်နေတဲ့ဆိုတာမျိုးတွေလည်းနေရာချင်းတွေပြင်ပြနေရတယ်ရှိပါတယ်ဒါတွေလည်းအကောင်းအကျိုးဟဲ့လားအကြောင်းအကျိုးတွေအဆိုးအကောင်းတွေကိုလည်းကျွန်တော်တို့ကအလိုဝင်မြပြောမှာဒါတွေတကယ်ဖြစ်မယ်ဆိုတော့ကျွန်တော်တို့ဝိုင်းစဉ်းစားကြတာပေါ့ဆိုတော့လည်းအရင်အစိုးရလက်ထက်ကချုပ်ချုပ်ခဲ့တဲ့ဒီမြေဆုံစီမံကိန်းကတော့ဖြင့်ဘာမှလည်းတိတိပပကျကျပြက်ပြက်လည်းမသိခဲ့ရသလိုခုထိလည်းမသိရသလိုအဲ့ဒီကဖြစ်လာမဲ့အကျိုးဆက်တွေကိုပညာရှင်တွေနဲ့ထောက်ပြတာတွေရောကျွန်တော်တို့နားလည်နိုင်တဲ့များတွေရောဆိုရင်တော့အရာမြစ်ကိုဒီပါနောက်ဆက်ပြီးအရာမြစ်စိတ်သုံးသွားမဲ့အရေးကျွန်တော်တို့နိုင်ငံအတွက်အမှန်ကြီးမားတဲ့အဆိုးကျိုးတွေဖြစ်လာမဲ့အရေးဖြစ်တဲ့အတွက်ကျွန်တော်တို့ဒါကိုမမိတ်ပဲတော့တန်းကွက်သွားရမယ်ဒါကိုလည်းပဲတာဝန်ရှိတဲ့နိုင်ငံတော်ကြီးကအစိုးရတွေကတော့ဖြစ်လိမ္မာပန်းနှပ်စွာနဲ့ဟဲ့လားဒီတစ်ဖက်ကချစ်ချည်မပြတ်စေဘဲနဲ့ကျွန်တော်တို့ဒီဟာတွေကိုဆောင်ရွက်သွားမယ်လို့ကျွန်တော်တို့ယုံကြည်တယ်။လုံးဝတဲ့ကိစ္စတော့ရောဒီခွန်သွားတယ်လို့လွယ်တဲ့ကိစ္စမဟုတ်ဘူးဆိုတော့ကျွန်တော်တို့လက်ခံပါမယ်။တ
ော်ရရှိမြတ်ခင်ဗျာလူသမိုင်းမှာတာဝန်ရှိတဲ့လူတွေတရက်မှားခဲ့ရင်နောက်လာနောက်သွားတွေတစ်ဆက်လိုက်လို့မမီတော့တဲ့ဖြစ်ရတွေအများကြီးရှိခဲ့ပါတယ်။ဒီလိုဖြစ်ရမျိုးတွေမကြာခဏဖြစ်တတ်တဲ့မြန်မာနိုင်ငံမှာမြေဆုံကိစ္စနဲ့ပတ်သက်ပြီးအလားတူဆက်မဖြစ်ရလေအောင်ကြိုးပမ်းကြလိမ့်မယ်လို့ယူဆမိရောက်ပါခင်ဗျာကျေးဇူးတင်ပါတယ်
ဦးကျော်စံသာရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်အခုတော့သူယုံကြည်ရာကဏ္ဍကိုနားဆင်ရမှာပါဟာမြန်မာကျန်းမာရေးသင်တန်းကျောင်းကိုထူထောင်သူဒေါက်တာမြတ်မော်ထွန်းသူပါရီယုံကြည်တယ်လဲဆိုတာကိုပြောပြထားပါတယ်မမိုးဖြူကစီစဉ်တင်ဆက်တာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ယုံကြည်တဲ့အကြောင်းအရာကတော့လက်ရှိဒီမိုကရေစီစနစ်ပေါ်ဆောင်တဲ့ပြောင်းလဲတွေမှာလမ်းကြောင်းမှန်ဖို့ချိန်တူတူရောက်နိုင်ဖို့ကမ္ဘာနိုင်ငံတွေနဲ့အမီရင်ပေါင်တန်းနိုင်ဖို့Drained brain to brain gain ဆိုတဲ့ UC အုံနှောင်များပြန်လည်ရယူခြင်းဆိုတဲ့အချက်ကိုမိရောမထားတဲ့အကြောင်းပြောကြခြင်းပါတယ် Brain drain ဆိုတဲ့အခြေအနေဟာ1980ခုနှစ်နောက်ပိုင်းလောက်မှာဖွံ့ဖြိုးဆဲနိုင်ငံတွေကနေဖွံ့ဖြိုးပြီးနိုင်ငံတွေစီကိုပညာတော်သင်ပညာရှင်တွေဖြစ်နေတော်လကောင်းသွားရောက်အခြေချနေထိုင်ကြတဲ့အခြေအနေကိုခေါ်ဆိုတာဖြစ်ပါတယ်မြန်မာနိုင်ငံသားအချို့ဟာလည်းပညာရှင်များဖြစ်နေတော်လကောင်းအခြားအခြားသောအခြေအနေအကြောင်းရရတို့ကြောင့်တော်လကောင်းနိုင်ငံရခြားမှာသွားရောက်နေထိုင်လုပ်ကံခဲ့ကြပါတယ်။အိန္ဒိယတရုတ်စတဲ့နိုင်ငံတွေမှာလည်း brain drain ပြဿနာတော်ကြီးကြီးမားမားဖြစ်ခဲ့တယ်လို့လည်းမှတ်သားရပါတယ်။ Norway University of Life Sciences Nora Grid Master Thesis 2012ကိုပြည့်စုံရေးသားတဲ့ယွန်လီရဲ့စာတမ်းပြည့်စုံချက်အရအုံနောက်ယူစီချင်းနဲ့ရှင်တွဲပြီးတွေ့ရတဲ့အချက်တွေကတော့ဖွံ့ဖြိုးဆဲနိုင်ငံတွေကနေဖွံ့ဖြိုးပြီးနိုင်ငံတွေစီကိုယူစီတယ်ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ပညာရေးစနစ်စီမံချက်တွေအားနည်းမှုကြောင့်ပညာတတ်တွေရဲ့အသိဉာဏ်ပညာတက်ကြွမှုတွေကိုအသုံးမချတတ်မှုဟာလည်းအရေးကြီးတဲ့အချက်တစ်ချက်အဖြစ်ပါဝင်တယ်လို့ဆိုပါတယ်တရုတ်ပညာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရ1988ခုနှစ်ကနေ2011ခုနှစ်အထိတရုတ်ပြည်ကနေကဏ္ဍဆုံးပညာတော်သင်ဖြစ်ထွက်သွားခဲ့တာ65ရာခိုင်နှုန်းကဟာမိခင်နိုင်ငံကိုပြန်လာခဲ့ခြင်းမရှိဘူးလို့ဆိုပါတယ်1993ခုနှစ်မှာတရုတ်နိုင်ငံရဲ့ပြည်ပြင်ပြောင်းလဲကောင်းဆောင်ကြီးတိန်ရှောက်ဖိန်မှသူ့ရဲ့မိန့်ခွန်းနဲ့မှနိုင်ငံခြားပညာသင်သူတရုတ်နိုင်ငံသားများအားလုံးပြန်လာကြလိမ့်မယ်လို့မျှော်လင့်ပါကြောင်းဤသို့သောနိုင်ငံ၏အယူဆရှိသူများဖြစ်ပါစေပြန်လာနိုင်ကြပြီးအလုတ်ကင်လောက်ကင်နိုင်ရန်လည်းစီစဉ်ပေးမည်ဖြစ်ကြောင်းဤအစီအစဉ်ကိုမည်သူမျှပြုပြင်ပြောင်းလဲလိမ့်မည်မဟုတ်ဟုသောကတိစကားဖြင့်ဖိတ်ခေါ်ခဲ့ပြီးအုံနောက်ယူစီချင်းပြဿနာကိုဖြေရှင်းမှုကြိုးပမ်းခဲ့ပါသည်။ဒီအပြင်ပညာတော်သင်များကိုဆက်လက်ဆေးလွှတ်ရမည်ဖြစ်ကြောင်းကိုလည်းယုံကြည်သူဖြစ်ပါသည်။အဲ့ဒီတိန်ရှောက်ဖင်ရဲ့မိန့်ခွန်းထွက်လာပြီးမှတော့အစိုးရအနေနဲ့ယူစီအုံနောက်များပြန်လည်ရယူခြင်းအတွက် Scholarly Exchange Service Center နိုင်ငံခြားရောက်ပညာတော်သင်ကျောင်းသားအသင်းအဖွဲ့များဖွဲ့စည်းပြီးအကူအညီပေးတာတွေပြည်တော်ပြန်ရေးအတွက်သူတည်သနာရန်ပုံငွေပံ့ပိုးပေးတာတွေ 100 talent program လို့ခေါ်တဲ့နိုင်ငံခြားရောက်ထူးချွန်တဲ့လူငယ်ပညာတတ်များကိုအထူးထောက်ပံ့တဲ့အစီအစဉ်တွေနိုင်ငံခြားရောက်ပညာတော်သင်များကိုတရုတ်ပြည်တွင်အချိန်တိုခေတ္တလာရောက်အလုပ်လုပ်ကင်နိုင်တဲ့ Spring Sunshine Plan ထူးချွန်တဲ့နိုင်ငံခြားရောက်တရုတ်နိုင်ငံသားလူလတ်ပိုင်းနဲ့လူငယ်ပညာတတ်များကိုအဲ့ပါမောက်ခရာထူးပေးပြီးထူးခြားတဲ့ရလဒ်တွေအပြောင်းလဲအောင်မြင်မှုတွေအတွက်စုချင်းဝင်များထပ်မံချိမြှင့်ပေးခြင်းစသည်တို့ပါဝင်တဲ့ Chingjiang Scholar Program စသည်တို့နဲ့အကြီးအကျယ်ဆွဲဆောင်ခဲ့ကြပါတယ်။အလားတူအိန္ဒိယနိုင်ငံမှာလည်းန ိုင်ငံခြားရောက်အိန္ဒိယလူမျိုးများကိုအိန္ဒိယရဲ့အုံနောက်ဗန်များအဖြစ်သတ်မှတ်ပြီးတော့အဆက်အသွယ်များထူထောင်နိုင်ဖို့ကြိုးပမ်းခဲ့ကြပါတယ်မြန်မာအစိုးရအဆက်ဆက်နဲ့လက်ရှိပြည်သူအစိုးရလက်ထက်မှာကိုမြန်မာတက်သည့်ပညာရှင်များအုံနောက်ယူဆမှုပြဿနာကိုအလေးထားဆောင်ရွက်မှုများရှိနေပါသလားအခွင့်အာရင် reverse brain drain brain circulation အကြောင်းနဲ့အမိမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ရောဘာတွေလှုပ်ဆောင်ရင်ကောင်းမလဲဆိုတဲ့ကျွန်တော်ယုံကြည်ရာတွေးတောဆွေးနွေးချက်ကလေးတွေကိုဆက်လက်တင်ပြပေးပါမယ်။ကိုစိတ်နှပြရမ်းမှရှင်လန်းကြပါစေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒေါက်တာမြတ်မော်ထွန်းရဲ့ယုံကြည်ရာတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်ကျွန်တော်တို့ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာရိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ VOA ကိုဓာတ်ရိုက်ဖုန်းဆက်နိုင်ပါတယ်ဖုန်းနံပါတ်က1-232-382-555ဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေသေးတဲ့အချိန်တော့တွင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုဦးကျော်စံသားကပြောပြပေးမှာပါ
2018ခုနှစ်အတွက်ဖဒိုမန်ရှာလူငယ်ကောင်းဆောင်စု Free Burma Rangers FBR အဖွဲ့ကကဲဆယ်ကူညီရေးလှူဒါန်းဆော့ဂျိုးဇက်ကိုချီးမြှင့်မယ်လို့ Fan Foundation အဖွဲ့ကကြေညာပါတယ်ဆော့ဂျိုးဇက်ဟာ FBR အဖွဲ့ရဲ့ထိပ်တန်းကျမ်းမာရေးဝန်ထမ်းတူဖြစ်ပြီးကော်စုလေတော်တွင်ဆေးချောင်းကထူးချွန်စွာအောင်မြင်ခဲ့သူဖြစ်ပါတယ်ကရင်ပြည်နယ်ရှမ်းပြည်နယ်ကချင်းပြည်နယ်တွေမှာအိုးအိမ်ဆုံးပြေထွက်ခွာနေရသူတွေရဲ့ကျန်းမာရေးလိုအပ်ချက်တွေကိုဖြစ်စည်းလုဆောင်နေသလို FVR အဖွဲ့ဝင်စစ်တွေကိုလက်ကျင့်တင်ကြားပေးနေတဲ့သင်တန်းဆရာတူလည်းဖြစ်ပါတယ်ဗဒုံမဆရာလူငယ်ခေါင်းဆောင်စုဟာသူတို့ဥပ္ပဖွဲ့စည်းတွေတိုးတက်ဖွံ့ဖြိုးရေးအတွက်ကုလညီဆောင်ရွက်ရာမှာထူးချွန်တဲ့လူငယ်တွေကိုနှစ်စဉ်ချီးမြှင့်တဲ့စုဖြစ်ပြီးတော့စုချီးမြှင့်ခံရသူအနေနဲ့သူရဲ့လုပ်ငန်းတွေကိုဆက်လက်ဆောင်ရွက်နိုင်ဖို့အတွက်ငွေသား$2,000ချီးမြှင့်ခံရပါလိမ့်မယ်မူဒရောမှာကျင်းပမဲ့ပြင်းတော်လန်ရေးနှစ်ခွန်းဆက်ပြည့်အခမ်းအနားမှာဒီစုကိုချီးမြှင့်မယ်လို့ကြေညာထားပါတယ်။ဗင်နီဇူလားနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးအတွက်ဒေါ်နယ်ထရမ့်ကအခိုင်အမာဆုံးထောက်ခံမှုနဲ့ကြားခံပေးနေတယ်လို့ဗင်နီဇူလားအတိုက်ခံကောင်ဆောင်ဟွန်ဂွိုက်ဒိုကိုပုံထူးနေကပြောကြားလိုက်ပါတယ်။အစောပိုင်းကတော့မစ္စတာဂွိုက်ဒိုမဒူရိုအနေနဲ့အတိုက်ခံတွေနဲ့ဆွေးနွေးပြီးရွေးကောက်ပွဲဆော့ကျင်းပဖို့စမ်ဒါဒေါ်နယ်ထရမ့်ကတွစ်တာကနေတိုက်တွန်းခဲ့ပါတယ်။ပုံထူးနေအစောပိုင်းရုရှားအာIA သတင်းဌာနနဲ့ပြုလုပ်တဲ့အင်တာဗျူးတစ်ခုမှာတော့သမ္မတမဒူရိုကဗင်နီဇူလားနိုင်ငံကောင်းကျိုးအတွက်အတိုက်ခံတွေနဲ့ဆွေးနွေးလိုတယ်လို့ပြောကြားခဲ့ပေမဲ့2025အထိသမ္မတသည်ရွေးကောက်ပွဲကျင်းပမှာမဟုတ်ဘူးလို့ဆိုထားပါတယ်။ဗြိတိန်နိုင်ငံဥရောပသမ္မတကခွဲထွက်ရေးသဘောတူညီချက်ကိုပြန်လည်ညှိနှိုင်းဖို့ဗြိတိန်ရဲ့အထောက်မှုတွေကိုဥရောပသမ္မတကဗုဒ္ဓနည်းပယ်ချလိုက်ပါတယ်။မလ29ရက်နေ့မှာနှုတ်ထွက်ဖို့စီစဉ်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးဗြိတိန်အတွက်ပူအရေးတာမဲ့အချက်တွေကိုထည့်သွင်းပြောင်းလဲဖို့ဗြိတိန်ပါလီမန်အမတ်တွေကအင်္ဂါနေ့ကမဲခွေဆုံးဖြတ်ပြီးဝန်ကြီးချုပ်ထရီဇာမေကိုဘရပ်ဆဲလ်ကိုဆက်လွှတ်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုဦးကျော်စံသာပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကမက်အင်ဂျင်နိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်လေးကိုမနေ့6:00နဲ့9:00အထိလိုင်းနိုမီတာ30 40 48တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သောရရှိမြန်တဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.